Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ်ဩဂုတ်လ20ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ32 40 48တို့ကနေဒိုင်းရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နီယာ
မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတဲ့အတူကြီးညာပေးမှာပါအာဖဂန်စစ်အုပ်နဲ့တာလီဘန်တပ်ဖွဲ့တွေကြားဓာတ်ရိုက်ဆွေးနွေးမှုတွေအတွက်အမေရိကန်ကပံ့ပိုးကူညီမှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးကပြောကြားလိုက်ပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းမှာရေကြီးမှုကြောင့်တည်ဆွန့်သွားသူပေါင်း350ကျော်နေပါပြီဒေါန်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာခီးစဉ်ဖြင့်စင်ကာပူကိုရောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီရှင်။သတင်းအစီအစဉ်နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလွန်ခဲ့တဲ့လအနည်းငယ်အတွင်းလူသတ်မှုပေါင်းဒါဇင်နဲ့ချီရှိခဲ့တဲ့အတွက်ဒုက္ခသည်တွေကြောက်ရွံ့ထိတ်လန့်နေရတဲ့အခြေအနေကိုကြားရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ခုဆိုပါတော့မီယာကွန်ပဏီတစ်ခုဇင်းလုံးတတ်မှတ်မယ်လို့ခေါ်လိုက်တယ်ဒါကတော့အလေးသေးတဲ့ကောင်ပဲခေါ်တယ်။ပြန်ပြောတဲ့ကောင်ရွယ်လူကြီးချင်
းဒါကတော့ဒဝေရေနဲ့စီမံကိန်းကြောင့်ပဝင်းကြီးထိခိုက်နစ်နာမှုကြောင့်တင်ပြထားတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြမှာပါရှင်။
အာဖဂန်စစ်အုပ်နဲ့တာလီဘန်တို့ကြားဓာတ်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ကကူညီပံ့ပိုးပြီးအဆင်ပြေအောင်ဆောင်ရွက်ပေးဖို့နဲ့ကိုယ်တိုင်ပါဝင်ဖို့အသင့်မယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကအပြစ်ခတ်ရစေးသဘောတူညီချက်အသစ်အတွက်အသေးစိတ်ကိုကြေညာတဲ့နေ့မှာပဲအခုလိုပြောကြားလိုက်တာပါ။တာလီဘန်တွေပါဝင်လာရေးအတွက်အပြစ်ခတ်ရစေးအခြေအနေတွေကိုအာဖဂန်စစ်အုပ်ကကြေညာခဲ့တာအတွက်အမေရိကန်ပြည်ထောင်စုကကြိုးဆိုကြောင်းနဲ့အာဖဂန်ပြည်သူတွေငြိမ်းချမ်းရေးအတွက်ပြက်ပြက်သားသားအဆက်မပြတ်တောင်းဆိုနေတာကိုဒီအစီအစဉ်နဲ့တုံ့ပြန်လိုက်တာဖြစ်ကြောင်းဝန်ကြီးပေါင်ပြူကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဒေသမှာတာလီဘန်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးဒါဇင်နဲ့ချီတဲ့အစိုးရတပ်သားတွေဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုခဲ့ပြီးနိုင်ပိုင်းအကြံမှာပဲတနင်္ဂနွေအစောပိုင်းမှာသမရဂန်နီကသုံးလကြားတစ်ဖက်သက်အပြစ်ရရေးကိုအကန့်အသတ်နဲ့လုပ်မယ်လို့ကြေညာလိုက်တာဖြစ်ပါတယ်။အာဖဂန်တပ်တွေကတနင်္လာနေ့ကစပြီးစစ်စင်တွေရပ်ဆိုင်းထားမှာဖြစ်တယ်လို့တာလီဘန်တွေဘက်ကလည်းအပြန်လာအပြင်အပြစ်ရရေးလေးစားဖို့သမရဂန်နီကပြောထားတာပါ။ဒီကြေညာချက်အတွက်တာလီဘန်တွေဘက်ကတုံ့ပြန်တာမရှိသေးပါဘူး။အခုပြည်ရဲ့ကြီးညာချက်ကမွတ်စလင်တွေရဲ့ဘာသာရေးထွတ်မြတ်ထားအနေအခါသမယနဲ့လည်းတိုက်ဆိုင်နေတာပ
ါ။အင်ဒိုနီးရှားနိုင်ငံလွန်ပေါ်ကျွန်းမှာဒနင်္ဂနွေနေ့က6.9ပြင်းရရှိတဲ့ငလျင်တစ်ခုထပ်လုပ်ပါရတယ်။အဲဒီမတိုင်ခင်က6.3ပြင်းရရှိတဲ့ငလျင်လှုပ်ပြီးနိုင်ပိုင်းတွင်မှာပဲနောက်ထပ်ငလျင်လှုပ်တာလို့အမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောပါရတယ်။အဲဒီအချိန်ပတ်ဝန်းကျင်လောက်မှာပဲငလျင်အသေးနှစ်ခုလှုပ်တယ်ဆိုတဲ့သတင်းလည်းထွက်ထားပါရတယ်။ဒီငလျင်တွေကြောင့်အထူးကပျက်စီးဆုံးရှုံးတဲ့သတင်းတွေချက်ချင်းမရသေးပေမဲ့ကျုံတကျုံလုံးမီးပြတ်နေတယ်လို့တာဝန်ရှိသူတွေကပြောပါရတယ်။တနင်္လာနေ့ကလှုပ်ခတ်တဲ့ငလျင်ကြောင့်မြေပြိုတာတွေဖြစ်ပြီးဒေသခံတွေထွက်ပြေးကြရပေမဲ့တေဆုံးသူရှိတယ်ဆိုတဲ့သတင်းတွေကိုတော့မရသေးပါဘူး။လွန်ခဲ့တဲ့သတင်းနှစ်ပတ်ကမှလွန်ပေါက်ကျွန်းမှာငလျင်ကြီးလှုပ်ပြီးလူ400ကျော်တေဆုံးထားတာပါ။တနင်္လာနေ့ငလျင်ကြောင့်ရင်ဂျာနီတောင်ပေါ်ကအမျိုးသားဥယျာဉ်မှာမြေပြိုတာတွေရှိပါတယ်။ဇူလန်လ29ရက်နေ့မှာငလျင်လှုပ်တော့ကအဲ့ဒီဥယျာဉ်မှာလူရာပေါင်းများစွာပိတ်မိနေခဲ့ပြီး18ယောက်တေဆုံးပါတယ်။အဲ့ဒီအချိန်ကလေးကစပြီးဥယျာဉ်ကိုပိတ်ထားတာပါ။ဩဂုတ်လ5ရက်နေ့ကလှုပ်တဲ့ပြင်းအား 6.9 ငလျင်ကြောင့်လူပေါင်း436ယောက်သေဆုံးပြီးလူဦးရေ3သိန်းခွဲကျော်ဥယျာဉ်ဆုံးထွက်ပြေးကြရပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်မှာရေကြီးမှုကြောင့်သေဆုံးအသူပေါင်း350ကျော်သွားပြီဖြစ်ပြီးထောင်နဲ့ချီတဲ့ကေဆေးလုံသားတွေကတော့တနင်္ဂနွေနေ့နေ့လမှာလဲအသက်ရှင်ရဲ့ကြံရည်သူတွေကိုဆက်လက်ရှာဖွေနေကြပါတယ်။နိုင်ငံခြားခီးသွားတွေအလားများတဲ့လှပါတဲ့ဒီကမ်းရိုးတန်းဒေသမှာရှိတဲ့မြစ်ချောင်းတွေရေလောင်ကန်တွေဆင်မြောင်းတာတမန်တွေဟာရေရှမ်းနေပြီးမုတ်တုံမိုးတီးထန်စွာရွာသွန်းတဲ့အတွက်လမ်းတွေအိမ်တွေမှာပါရေစည်းနဲ့မျောပါပျက်စီးကုန်တာဖြစ်ပါတယ်။အိုးမဲအိမ်မဲဖြစ်ကုန်တဲ့လူပေါင်း8000ကျော်ဟာအခုခါမှာတီနယ်တလွားကကယ်ဆယ်ရေးစခန်းတွေမှာနေနေကြရပြီးရေဘေးနဲ့အတူတွဲတွေ့ရလေရှိတဲ့ယောဂါတွေဖြစ်လာမှဆိုးရိမ်နေရပါတယ်။တဘာဝဒဏ်ခံရတဲ့ပမာဏပုံမကြီးမှကျေပြန့်လာတာနဲ့အမျှကယ်ဆယ်ကူညီမှုအကူအညီတွေတိုးမြင့်ပေးဖို့လုပ်နေကြပါတယ်။တချို့ကျေးရွာတွေမှာရေက10ဘီလောက်ထိမြင့်နေတာမို့အိမ်တွေထဲမှာပါရေတွေဖြစ်နေတာပါ။ မိုးဟာတနင်္လာနေ့မှာပဲဆက်လက်ရွာသွန်းနိုင်တယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။လူပေါင်း33သန်းလောက်နေထိုင်တဲ့အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာလည်းရေပေးတံခံနေရပါတယ်။မိမိယာပဲလမ်းပန်းဆက်တွေပြတ်တောက်နေတယ်လို့အခြေခံစောင့်ဝင်တွေအကြီးကျယ်ထိခိုက်နေပြီးကိုချီနိုင်ငံတကာလည်းစိတ်ကိုပါပိတ်ထားရတာပါ။ဒီကီရလာပြည်နယ်ရဲ့ပျက်စီးဆုံးရှုံးမှုဟာဘီလျံဒေါ်လာပေါင်းများစွာရှိနိုင်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ဒီချိန်မျိုးမှာအိန္ဒိယတနိုင်ငံလုံးကီရနာဒေသခံတွေနဲ့အတူခိုင်ခိုင်မာမာရပ်တည်ဖို့ပန်ကြားပြီးကယ်ဆယ်ကူညီရေးတွေတွန်းမြင့်မယ်လို့ကတိပေးထားပါတယ်
။ဤတိနိုင်ငံဂျီနိုဝါမြို့မှာဩဂုတ်လ14ရက်နေ့ကတရားစင်ကြိုးကြတာကြောင့်လူ43ဦးထက်မနည်းသေဆုံးရတဲ့ဖြစ်ရပ်အတွက်ဝမ်းနည်းကြေကွဲမှုနဲ့အမျက်တော်သားတွေကိုဖော်ပြဖို့အတွက်ဂျီနိုဝါမြို့လေရင်ပြင်တစ်ခုမှာလူဒါဇင်ပေါင်းများစွာတနင်္လာနေ့ကစုဝေးကြပါတယ်။ဒီစုဝေးပွဲကိုလှုံ့ဆော်စီစဉ်သူတွေကမိမိတို့ရဲ့အမျက်တော်သားနဲ့နာကျင်ရောက်မှုကိုငြိမ်းချမ်းတဲ့နည်းလမ်းနဲ့ပြသဖို့အတွက်မြို့လေကပီဇာဒိုဖရာရာရင်ပြင်မှာစုဝေးကြဖို့သူတို့ရဲ့ Facebook စာမျက်နှာကနေတဆင့်လူတွေကိုဖိတ်ကြားတာပါဒီစုဝေးပွဲကို Ponte 16100 လို့ခေါ်ပြီး Ponte ဆိုတာကတော့တံတားကိုအီတလီဘာသာနဲ့ခေါ်ဆိုတာဖြစ်ပြီးတော့16100ကတော့ဂျီနိုဝါမြို့ရဲ့စာပို့တင်ဂေတာဖြစ်ပါတယ်ကျောင်းစစ်ခဲတွေခင်းထားတဲ့ရင်မြင်ထဲမှာစာရွက်ဖြူတွေဖြန့်ခင်းပေးထားပြီးစုဝေးပွဲကိုလာသူတွေကသူတို့ချစ်ခင်မြတ်နိုးတဲ့ဒီမြို့အတွက်အမှတ်တရစကားတွေရွေးသွားရေးသွားကြပါတယ်ဂျီနိုဝါမြို့ကနေအတွက်ကတော့ဒီကြိုးကြသွားတဲ့တံတားဟာသူတို့ဘဝတွေရဲ့တစ်စိတ်ပိုင်းမှာဒီတံတားဟာမြို့ရဲ့အဓိကအပိုင်းနှစ်ပိုင်းကိုချိတ်ဆက်ပေးထားတဲ့အဓိကလမ်းကြောင်းတစ်ခုဖြစ်နေတာပါဒီတံတားကို1960ပြည့်နှစ်တွေကပုံစံထုတ်ပေးခဲ့တဲ့အင်ဂျင်နီယာရဲ့အမည်ကိုဆွဲပြုပြီးမိုရန်ဒီတံတားလို့နာမည်ပေးထားပါတယ်မြို့ကန်တူကဒီမိုရန်ဒီတံတားနဲ့အတူသူကြီးပြင်းလာတာဖြစ်တဲ့အတွက်တံတားအကြောင်းကဗျာတပုတ်တောင်းမှရေးဘူးတယ်လို့ပြောပါတယ်ခင်ဗျာ
PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335ပိုင်းထိုမီတာ40 kHz 9683ညာပိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆန်လွန်းရဲ့ဖိတ်ကြားချက်နဲ့၄ရက်ကြာအလုပ်သဘောချစ်ချည်ခီးစဉ်ဖြစ်တဲ့တနင်္ဂနွေနေ့မှာစင်ကာပူနိုင်ငံကိုရောက်ရှိနေပါပြီ။စင်ကာပူနဲ့မြန်မာကြားဒီနှစ်ကုန်မှာနှစ်နိုင်ငံရင်းနှီးမြှုပ်နှံမှုသဘောတူညီချက်လက်မှတ်ရေးထိုးတာပါဝင်ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နေချိန်မှာပဲအခုလိုခီးစတင်လိုက်တာဖြစ်ပါတယ်။ဩဂုတ်လ14ရက်နေ့ကနေ22ရက်နေ့အထိတောရောက်တဲ့ခီးစဉ်တွင်ဒေါက်ဆန်းစုကြည်ဟာတနင်္လာနေ့မှာလေကွန်းလူတို့မူဝါဒရေးရာကျောင်းမှာကျောင်းဘုတ်အဖွဲ့အကြီးအကဲဖြစ်တဲ့ဝိုင်းရနိုင်ငံရေးသမားကြီးဂိုချောက်တောင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။အင်္ဂါနေ့မှာစင်ကာပူသမ္မတဟယ်လီမာဂျက်ကော့ပ်နဲ့တွေ့မှာဖြစ်တယ်လို့ဒုတိယဝန်ကြီးချုပ်တိုချီဟန်နိုင်ငံခြားရေးဝန်ကြီးဒေါက်တာဗီဗီယန်ဘလာခရစ်နာတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒေါန်ဆန်းစုကြည်ဟာအောက်ဂိုလာ27ရက်အင်္ဂါနေ့မှာပဲ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့43ချိန်မြောက်စင်ကာပူလက်ချာမူဝါဒရေးရာမင်းကွန်းကိုပြောကြားမှာဖြစ်ပါတယ်။စင်ကာပူစံတော်ချိန်နေ့လည်း 3:15 မိနစ်မြန်မာစံတော်ချိန်အင်္ဂါနေ့နေ့လည်း 2:45 မိနစ်မှာစတင်ပြီးတနင်္ဂနွေဟောပြောမှာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့အတူပြည်ထောင်စုအစိုးရအဖွဲ့ရုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းပြည်ပဆိုင်ပူးပေါင်းဆောင်ရွက်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တန်းသမ္မတရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းသူနိုင်ငံခြားရေးဝန်ကြီးဌာနမှအဆင့်မြင့်ရာရှိတွေလိုက်ပါသွားတာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်က2016ခုနှစ်တုန်းကလည်းစင်ကာပူနိုင်ငံကိုပထမဆုံးချိန်တွားရောက်ခဲ့တာပါ။
ပါကစ္စတန်ဝန်ကြီးချုပ်ဒီအီမရန်ခန်ကအချင်းပြချစားမှုတက်ဖြည်းရေးနိုင်ငံစည်းပေါ်ရေးအကြံတဲဆိုင်နေတာကိုဖြေရှင်းဖို့အစိုးရအသုံးစီဖျက်တောက်ရေးတွေပါဝင်ပြုပြင်ပြောင်းလဲဆိုင်ရာကြေပြန့်တဲ့အစီအစဉ်တွေကိုတနင်္လာနေ့ညကတနိုင်ငံလုံးကိုပြောတဲ့ပထမဆုံးမိန့်ဝန်ထဲမှာခြားပြပြောဆိုသွားပါတယ်။နာမည်ကျော်ခရစ်ကတ်အားကစားသမားဘောကနေနိုင်ငံရေးကောင်းဆောင်ဖြစ်လာသူအသက်65နှစ်အရွယ်ခန်ဟာဝန်ကြီးချုပ်ဖြစ်ကျန်းသက်စာချင်းဆိုပြီးနောက်တည့်မှာပဲတနိုင်ငံလုံးကိုမိန့်ခွန်းပြောတာပါ။စည်းပေါ်ရေးအကြံတဲရောပါတတစီဖို့နဲ့ပြည်ပကျွေးမီဒေါ်လာ65ဘီလီယံလောက်တင်နေတာကိုဖြေရှင်းရေးချိုးချံချွေတာတဲ့အစီအစဉ်တွေကိုသူရဲ့ပါကစ္စတန်ထရီအိုင်အင်ဆက် PTI ပါတီဦးဆောင်တဲ့ညွန်မောင်းဆွေရကချမှတ်လို့ဆောင်သွားမယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ကြီးချုပ်အိမ်တော်မှာဝန်ထမ်း920ကျော်ခန့်ထားတယ်ဆိုတာရှက်ဖို့ကောင်းပါတယ်။မော်တော်ကားအစီး80ရှိပြီးအဲ့ဒီအထက်က33စင်းဟာကြီးကားကားတွေဖြစ်တယ်လို့ဝန်ကြီးချုပ်ခန်းကပြောပါတယ်။ဝန်ထမ်း2ယောက်နဲ့ကားနှစ်စီးပဲသူဆက်ထားမှာဖြစ်ပြီးကျန်တဲ့ကားတွေကိုလေလံတင်ပြီးတော့ရတဲ့ငွေကိုနိုင်ငံတော်ဗန်ဒါငွေဖြစ်အပ်ထားမယ်လို့ပြောပါတယ်။အစ္စလာမဘတ်မြို့တော်မှာရှိတဲ့နန်းတော်တဖွဲ့ဝန်ကြီးချုပ်အိမ်တော်ဝင်တဲ့ကအိမ်ငယ်လေးတစ်လုံးမှာပဲသူနေပြီးကျန်တဲ့နေရာတွေကိုကမ္ဘာအဆင့်မီသူတည်တနာတက္ကသိုလ်တခုတည်ဆောက်ဖို့အသုံးပြုသွားမယ်လို့လည်းဝန်ကြီးချုပ်ခန့်ကပြောပါတယ်
Yiminga Houthi Thabon Rue ye Gozle Apwet Twae Hezbollah Khong Saung ne Twet Soun Kae Le Lo Lebanon Hezbollah Apwet Ka Pyo Cha Le Ba Le Houthi Thabon Rue ye Pyo Kwin Ya Mohammed Abdul Salam U Saung ne Gozle Apwet Ha Yimin Pi Rin Sin ne Patat De Naw Saung Chin Ni Rue Go Swin Nwe Pho Twet Lebanon Hezbollah Apwet Khong Saung Nasan Naras La Ne Tanin Ni Ne Ka Twet Soun Kae Le Lo Pyo Ba Le Hezbollah Apwet Ha Iran Pan Pho Pe Ni Le Shia Houthi Thabon Rue Go Akuni Rue Pe Ni De Lo Tin Nan Rue Pe Ni Me Lo Yong Chi Cha Ba Le Houthi Thabon Rue Ha Sorry ရေပြဥဆောင်တဲ့မဟာမိတ်ဖွဲ့နဲ့နိုင်ငံတကာအထူးမှပြုထားတဲ့ယမန်အစိုးရကိုတိုက်ခိုက်နေတာဖြစ်ပါတယ်။အီရန်နဲ့မဟာမိတ်ဖြစ်တဲ့ရှီယာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Hezbollah အဖွဲ့ကတော့ဟူသီသဘုံနေရာ Saudi Arabia နဲ့ American တို့ကိုတိုက်ခိုက်နေတယ်လို့ပြောပါတယ်
။ Saudi Arabia နိုင်ငံမှာတနင်္ဂနွေနေ့ကစတင်တဲ့ Hajj ဘုရားဝတ်ပြုပွဲတွေကဘာတော်ကမွတ်စလင်နှစ်သန်းကျော်ရောက်နေကြပါပြီ။ဒီပွဲတော်ဟာအပြင်အရင်ကနဲ့မတူတဲ့အပြောင်းအလဲတွေလှုပ်ဆောင်နေတဲ့ Saudi Arabia မှာနှစ်ဆင်လုပ်တဲ့ကဘာအကြီးဆုံးဘာသာရေးပွဲတော်ပါ။လူမှုရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်နေပေမဲ့လည်းဘာသာရေးဟာအဓိကလမ်းညွှန်အင်အားစုတစ်ခုဖြစ်နေစေရှေးရိုးဆွဲယူဆပြင်းထန်တဲ့ Saudi Arabia နိုင်ငံဟာအစ္စလာမ်ဘာသာရေးအဓိကထောက်တိုင်ကြီးတစ်ခုဖြစ်တဲ့ဒီ6ရက်ကြာ Hajj ပွဲတော်အတွက်အထူးပြင်ဆင်လှုပ်ဆောင်ထားပါတယ်။ပြည်ထောင်နိုင်ငံသားမွတ်စလင်တူဖြစ်သူ Suleiman Ben Mori ကမက်ကာကိုလာဖို့ဆိုတာမွတ်စလင်တိုင်းရဲ့အိမ်မက်ဖြစ်ပါတယ်လို့ပြောပါတယ်။ဂျမာရီလည်းကောင်းတယ်၊သွားနိုင်တဲ့အခြေအနေလည်းရှိတယ်ဆိုရင်မွတ်စလင်တိုင်းဟာသူတို့ဘဝတသက်တာမှာတစ်ချိန်တော့မဖြစ်မနေ Hajj ဖျားဖို့သွားကြရပါတယ်။ဒီနေ့ပွဲတော်တွေလူညွှန်းတက်ဖို့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်။လွန်ခဲ့တဲ့3နှစ်ကဘုရားပွဲတော်ကာလအတွင်းလူအုပ်ကြီးရုံးဝန်းဆောင်ခတ်ဖြစ်ပြီးပြီးလွားကြတာကြောင့်လူပေါင်း2300လောက်တည်ဆုံထားမှုတွေအတွက်ဒီလိုဖြစ်ရမျိုးထပ်မကြုံရအောင်စော်ရီတာဝန်ရှိသူတွေကအထူးပြင်ဆင်ထားပါတယ်ခင်ဗျာ
။ဒေါက်ခင်မြတ်တဲ့နဲ့ကိုကြွကြွသိမ်းပါရှင်။အခုတော့သတင်းလွှာတစ်ပုဒ်ကိုဆက်လက်တင်ဆက်ချင်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလပိုင်းအနည်းငယ်အတွင်းလူသတ်မှုပေါင်းဒါဇင်နဲ့ချီပြီးရှိလာတဲ့အတွက်ဒုက္ခသည်တွေကြောင်းရွံ့ထိမ့်လန့်နေကြပါတယ်။အုပ်စုလိုက်ဂိုင်းဖွဲ့တပ်ဖြတ်မှုတွေအပါအဝင်မူရင်ဆေးဝါးနဲ့လူကုန်ကူးမှုစတာတွေကျူးလွန်နေသူတွေကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကထိထိရောက်ရောက်နှိမ်နင်းနိုင်ဖို့ကြိုးစားနေပေမဲ့အင်အားလုံလောက်မှုမရှိဘဲဖြစ်နေပါတယ်။ AFP သတင်းအခြေခံပြီးတော့ဆက်ပြီးပြောပြမှာပါရှင်။ကမ္ဘာဒုက္ခသည်လူဦးရေအများဆုံးဖြစ်တဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမကြသေးခင်လပိုင်းတွေကစပြီးအကြမ်းဖက်တပ်ဖြတ်မှုတွေဇက်တိုက်ဖြစ်ပေါ်လာခဲ့တာပါဒုက္ခသည်အရေးအတွက်တသန်းနီးပါးရှိနေပြီးနေရာအကျယ်ဝင်းနဲ့မမျှယာယီတဲအိမ်တွေပြုတ်သိပ်ကျဉ်ံ့နေတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးအတွက်ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ဝင်အင်အား1000လောက်ပဲရှိပါတယ်အခုလိုလူသတ်မှုအများပြားဖြစ်ပြီးတဲ့နောက်ရဲအင်အားနှစ်ဆလောက်ချထားဖို့ဒါကာမြို့တော်မှာရှိတဲ့ရဲဌာနချုပ်ကိုအကူအညီတောင်းထားကြောင်း Coxix Bazaar ရဲတပ်ဖွဲ့ရဲ့ရဲအရာရှိကြီးဖြစ်တဲ့ Mohammed Afruzu Hagtutu ကပြောပါရယ်လက်ရှိမှာလဲတက်နိုင်သလောက်အင်အားတိုးချဲ့ချထားပြီးဆောင်ရွက်နေကြောင်းသူကအခုလိုဆိုပါရယ်
That's why we already deployed
our forces ဒါကာတဲ့မှာကျွန်တော်တို့ရဲတပ်ဖွဲ့အင်အားတွေချထားပြီး24နာရီပတ်လုံးအလုပ်လုပ်နေပါတယ်ရဲကားတွေနဲ့ကင်းလဲနေတယ်လို့ရဲတွေကိုယ်တိုင်လမ်းလျှောက်ကင်းလဲတာမျိုးလည်းလုပ်ပါတယ်။နောက်ပြီးရဲထောက်လမ်းရေးတွေလည်းကျွန်တော်တို့ထားထားပါတယ
်။ဒုက္ခသည်စခန်းတွေမှာအတင်းအာဓမပြုချင်မှုမူရင်ဆေးဆိုင်ရာပြစ်မှုတွေလူကုန်ကူးမှုလက်နက်ပိုင်ဆိုင်မှုနဲ့အခြားရာဇဝတ်ကျူးလွန်မှုတွေတိုးမြင့်လာတဲ့အတွက်ဩဂုတ်လကစပြီးရိုဟင်ဂျာဒုက္ခသည်ရာနဲ့ချီဖမ်းဆီးခံခဲ့ရပါတယ်။လူဆိုးကိုင်းတွေဟာခိုလုံဖို့နဲ့စားနပ်ရိက္ခာအတွက်စိုးရိမ်ပူပန်နေကြတဲ့နောက်ပိုင်းရောက်ရှိလာတဲ့ဒုက္ခသည်အသစ်တွေစီကနေငွေကြေးတွေကိုအတင်းအာဓမချိမ့်ချောက်ယူခဲ့ကြတယ်လို့ရဲအရာရှိကြီးတူတူကပြောပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့မူရစ်ဆေးနဲ့လူကုန်ကူးမှုကွန်ရက်တွေနဲ့ပူးပေါင်းလုပ်နေတဲ့ဒုက္ခသည်တွေဟာစခန်းထဲမှာရှိတဲ့ရိုဟင်ဂျာမိန်းကလေးတွေကိုလိမ်ပိုင်းဆိုင်ရာဖျော်ဖြေဖို့နဲ့စိတ်ကြွဆေးပြားတည်ယူရမှာစေခိုင်းဖို့ရောင်းချခဲ့ကြတယ်လို့လည်းသူကပြောပါတယ်
။ Criminals and the
ပြမှုကျူးလွန်မှုတွေဓမြတိုက်တွေဟာဒီဒုက္ခသည်စခန်းတွေကိုထိန်းချုပ်ဖို့ကြိုးစားနေကြတာပါအဲ့ဒါကလည်းအဓိကပြဿနာပါတချို့အုပ်စုတွေကဘင်္ဂလားဒေ့ရှ်နိုင်ငံထဲကဖြစ်ပြီးတချို့ကတော့ရိုဟင်ဂျာတွေကိုယ်တိုင်ဖြစ်ပါတယ
်လူဆိုးကိုင်းတွေဟာဒုက္ခသည်စခန်းခေါင်းဆောင်ပိုင်းတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေလည်းရှိနေပါတယ် Air Fuller ဆိုတဲ့ဒုက္ခသည်စခန်းခေါင်းဆောင်တအူးကိုဂျွန်လာကလူအများသွားနေတဲ့လမ်းမပေါ်မှာအုပ်စုလိုက်ဓာတ်နဲ့အချက်ပေါင်း25ချက်လောက်ဝိုင်းထိုးပြီးတပ်ဖြတ်ခဲ့ပါတယ်သူဟာအင်္ဂလိပ်စကားပြောဆိုနိုင်တယ်လို့စခန်းတွေကိုလာရောက်ကြည့်ရှုတဲ့နိုင်ငံတကာခေါင်းဆောင်တွေဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေနဲ့အဓိကဆက်ဆံပြောဆိုသူဖြစ်တဲ့အပေါ်မှာသူ့ရဲ့ပြိုင်ဘက်တွေကအမျက်ဒေါသထွက်စီပြီးရဲရဲဆက်ဆက်တပ်ဖြတ်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲဘက်ကပြောပါတယ်။ဖခင်ဖြစ်သူပျောက်ဆုံးနေတဲ့အတွက်စိုးရိမ်ပူပန်နေတဲ့အသက်26နှစ်အရွယ်ရူအန်အာကတာဆိုရင်သူတို့မိသားစုဟာလူဆိုးကိုင်းတွေရဲ့ချင်းချောက်မှုကိုခံနေရကြောင်းအခုလိုပြောပြပါဗျာ
။ကျမ
တို့တကယ်ပဲကြောက်နေကြပါတယ်။ ကျမရဲ့အဖေကိုဘယ်ကိုခေါ်သွားတယ်လဲဆိုတာကျမတို့မသိပါဘူး။ကျမတို့မိသားစုတစုလုံးလည်းအဆက်မပြတ်အချင်းချောက်ခန်းနေရပါတယ်။အထူးသဖြင့်ကျမအကိုကြီးအတွက်ကျမတို့အားလုံးစိုးရင်စိတ်ပူနေကြပါတယ်။သူ့ကိုပြန်ပြီးဆွဲပြီးတပ်ပစ်မယ်လို့သူတို့ကချင်းချောက်ထားပါတယ
်။ Ruan Actor ရဲ့ဖခင်အလောင်းကိုတော့နောက်ပိုင်းမှာတွေ့ရှိခဲ့ပါတယ်။အခုဆိုရင် Coxsex Bazaar ခရိုင်ရဲဌာနအနေနဲ့ဒုက္ခသည်စခန်းတွေအတွင်းဖြစ်ခဲ့တဲ့လူသတ်မှုပေါင်း22ခုကိုစုံစမ်းစစ်ဆေးနေပါတယ်။ဒုက္ခသည်စခန်းတွေတဲ့ကိုလူစိုးကိုင်းတွေဝင်လာချိန်မှာဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအကူအညီတောင်းပေမဲ့အချိန်မီရောက်မလာကြဘူးလို့လည်းဒုက္ခသည်အများစုကပြောပါတယ်။ဒါကြောင့်ရဲအင်အားတိုးမြင့်တာထက်ရာဇဝတ်ကျူးလွန်မှုကိုအချိန်မီတားဆီးနိုင်ရေးဆောင်ရွက်ပေးဖို့လိုအပ်နေကြောင်းရိုဟင်ဂျာခေါင်းဆောင်တဦးဖြစ်တဲ့မိုဟီဘူလာကပြောပါတယ
် increasing police number is
not တပ်ဖွဲ့ဝင်အရေးအတွက်တွေးမြင်တာကျွန်တော်တို့အတွက်အကူအညီမဖြစ်ပါဘူးတကယ်တမ်းပြဿနာဖြစ်လို့ကျွန်တော်တို့သူတို့ကိုလာပြီးဖြေရှင်းဖို့ခေါ်တဲ့အချိန်မှာအချိန်မီရောက်လာဖို့ဖြစ်ပါတယ
်လက်ရှိမှာတော့ဒုက္ခသည်စခန်းတွေမှာအများစုဟာလူစိုးကိုင်းတွေရဲ့ရံပြုမှုကိုကြောက်ရွံ့နေကြပြီးအာဏာပိုင်တွေဘက်ကစုံစမ်းမေးမြန်းမှုတွေကိုလည်းဖြေဆို့ဖို့တွန်းဆုံနေကြကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်ရှင်
ကခိုင်ရှာနဲ့ကချင်ပြည်နယ်အတွင်းကလူခွင်ချိုးဖောက်မှုတွေအတွက်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့ကိုအမေရိကန်ပြည်ထောင်စုကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကတန်ခတ်ရေးယူမှုတွေလုပ်ခဲ့ပါတယ်။ဖိအားပေးမှုတွေနဲ့တန်ခတ်မှုတွေဟာအပြောင်းလဲအတွက်အထောက်ပံ့ဖြစ်စေမှာမဟုတ်ဘူးလို့ပြောသူတွေရှိတယ်လို့ပဲ။ဒီလိုမျိုးရေးယူတာကြောင့်လူခွင်ချိုးဖောက်မှုတွေအတွက်တစုံတရာအဟန့်ရှိမယ်လို့ယူဆမှုတွေလည်းရှိပါတယ်။ဒါကြောင့်လည်းအမေရိကန်လွှတ်တော်အမတ်ချို့ကဒီထက်ပိုပြီးတော့ရေးယူဖို့နိုင်ငံကြီးဝန်ကြီးကိုတိုက်တွန်းခဲ့ကြပါတယ်။အခုလိုအမေရိကန်ပြည်ထောင်စုရဲ့ရေးယူတန်ခတ်မှုဟာဘလောက်တည်ရောက်မှုရှိသလဲဘလောက်ထိရောက်မှုရှိပါသလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာပါပါဝင်ဆွေးနွေးမင်းများလူရဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမဲ့သရရှင်တွေကိုကျူးကျူပါရခင
်။အင်္ဂါနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအချိန်မီပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တော့မှာပါ။ဒဝယ်ရင်နဲ့စီမံကိန်းနဲ့စီးပွားရေးစုံသာတိဆောက်ပြီးစီးသွားခဲ့ရင်ဒါဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးရေနဲ့စီမံကိန်းကြီးဖြစ်လာမှာပါ။ဒီလောက်ကြီးတဲ့စီမံကိန်းကြီးကိုစတင်အကောင့်ထဲပေါ်တဲ့နေရာမှာဒေသခံတွေနဲ့တိုင်ပင်ညှိနှိုင်းတာနောက်ဆက်တွဲပေါ်ထွက်လာမဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဘေးထွက်ဆိုးကျိုးတွေကိုကြိုတင်ထည့်သွင်းစဉ်းစားခဲ့ခြင်းမရှိတဲ့အပြင်တချို့နေရာတွေမှာဆိုရင်အာဏာအလွဲသုံးစားလုပ်တာတွေပါတွေ့နေရကြောင်းတက်ကြွလှုပ်ရှားသူဒေသခံတွေကထောက်ပြကြပါတယ်။ဒဝယ်ရေနဲ့စီမံကိန်းအပိုင်းသုံးဖြစ်တဲ့ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်။
စစ်တောင်အားစားတဲ့တစ်ခုလုံးမှာပါအကြီးဆုံးဖြစ်လာမယ်ဒီတဝယ်ရင်နဲ့စီမံကိန်းစတင်အကောင့်ထဲပေါ်ကလေးကဒေသခံအနေနဲ့တဘာဝပတ်ဝန်းကျင်ထင်းသိမ်းအဖွဲ့တွေရဲ့ကန့်ကွက်ဝေဖန်မှုတွေအမျိုးမျိုးရှိခဲ့တာပါအဓိကကတော့အခုလိုကြီးမားတဲ့စီမံကိန်းကြီးတိဆောက်တဲ့နေရာမှာမူလကေဟစနစ်နဲ့ဒေသခံတွေရဲ့လက်ငုပ်လက်ရင်းဖြစ်တဲ့စိုက်ပျိုးရေးနဲ့ရေလုံငန်းတွေပြည့်စည်ဆုံးရှုံးမဲ့အရေးကိုစိုးရိမ်ပူပန်ကြတာပါတဝယ်ရင်နဲ့စီမံကိန်းစတင်ကလေးကတောက်လျှောက်လေ့လာခဲ့သူလည်းဖြစ်ဒေသခံတွေရဲ့မတရားဖိနှိပ်ခံရမှုတွေကိုဥဆောင်ဖြည့်ရှင်းပေးနေသူလည်းဖြစ်တဲ့ကိုလေးလွင်ကတော့စီမင်းစည်းကမ်းနေချိုးဖောက်ပြီးအာဏာအလွဲသုံးစားလုပ်ခဲ့တဲ့အခြေအနေတွေကိုအခုလိုပြောပြပါတယ်
။သဘောပတ်ဝန်းကျင်အပိုင်းလည်းဒီတိုင်းပဲ။ဘာမှလိုက်နာနေတာမရှိဘူး။ကျွန်တော်တို့ဒီအစိုးရတာဝန်ရှိဆိုတဲ့လူတွေကိုယ်တိုင်ကသူတို့ကဒါကြီးကဘာဖြစ်ဖြစ်နိုင်ငံတော်ကခိုင်းလိုက်တယ်ဆိုဒါနိုင်ငံတော်ပဲ။ဒါအစိုးရပဲ။ဒါတိုင်းပြည်ရဲ့ကိစ္စပဲ။ဒါဟာအမျိုးသားရေးကိစ္စလို့ပဲသူတို့ကမြင်တယ်။ခုဆိုပါတော့မီယာကော်မတီတစ်ခုဇင်းလုံးတတ်မှတ်မယ်လို့ခေါ်လိုက်မယ်။သူတို့ကအလဲသေးတဲ့ကောင်ပဲခေါ်တယ်ပြန်ပြောတဲ့ကောင်ရွာလူကြီးချင်းတူတယ်တာဝန်ရှိတဲ့ရမ်းမရဖတ်ချင်းတူရင်တောင်အသိဉာဏ်ပညာရှိပြီးတော့ခုနလိုပေါ့အရှိနောက်တွေးခေါ်တတ်တဲ့လူနှစ်ခါသုံးခါလောက်ပြောရင်ဒီကောင်မပါစေတော့မခေါ်တော့အခုချိန်ထိလုပ်နေတော့
ဒေသဖွံ့ဖြိုးရေးအပါအဝင်နိုင်ငံတော်အတွက်ဝင်ငွေအများပြားရရှိစေမဲ့ဒီစီမံကိန်းကြီးအောင်မြင်ရေးကိုဒေသကနေလိုလားကြပေမဲ့လည်းတဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုအရေးနဲ့စီမံကိန်းနယ်မြေအတွင်းမှာပါတဲ့လက်မြေတွေတိမ့်ဆဲတာတွေအပေါ်ကံကွက်ဆန္ဒပြမှုတွေကြောင့်စီမံကိန်းကိုရပ်ဆိုင်ထားခဲ့ရတာပါ။ဒါကြောင့်စီမံကိန်းကြီးကောင်းမွန်စွာပြည်မြောက်အောင်မြင်ရေးအတွက်ဒေသခံတွေရဲ့သဘောဆန္ဒကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့ကိုလေးလွင်ကပြောပါတယ
်။ကောင်းကောင်းမွန်မွန်ဖြစ်စေချင်တယ်ဆိုရင်ဒီလိုအသံတွေပါဖို့လိုတယ်။ပြီးတော့သူတို့ဘာကြောင့်ပြောနေတာလဲပေါ့။သက်သက်ပဲမလို့မုံထားပြောနေတာလား။အချက်လက်အကျိုးအကြောင်းခိုင်မာသက်သေတွေနဲ့ပြောနေတာလား။ဘာဖြစ်လို့မဆွေးနွေးနေတာလဲ။ဘ ဘာဖြစ်လို့နားမထောင်နိုင်ဘူးဘောအဲ့ဒါညားထောင်ကောင်းတဲ့ဘောပါအဲ့ဒါဆိုရင်အများကြီးအဆင်ပြေလာလိမ့်မယ်ကျွန်တော်ဒါဒီတက်အများကြီးပါပဲပြောရရင်တော့တော့ဘာဝင်ကိစ္စရှိမြဲခုနလိုအလုံးသမားကိစ္စတွေရှိတယ်မြေယာကိစ္စတွေရှိတယ်အဲ့လိုအများကြီးခုချိန်ထိရတော့ပုံမပြောင်းသေးဘူးဝန်ထမ်းဆိုတာသိရတယ်ဒါပြည်သူကလဆာပေးတာလားလေသူတို့ကဒီနေရာမှာနေမယ်ပြီးရင်ရထူးတက်မယ်မဟုတ်ရင်ပြောင်းမယ်ပြုတ်မယ်တလောက်မသူတို့အဲ့တဲ့သဘောလောက်ပဲသူတို့ထက်ထဲဝင်ကြီးဒီမှာနေဒီမှာကြီးဒီကလူတွေမဟုတ်ဘူးအခုရွာစာနေကြောင်းလေးတေးသေးလေးအခုအစိုးရကပေးလို့ကြောင်ကြီးတစ်ခုဆောက်မယ်ပေါ့ဗျာကြောင်သားတွေကများလာပြီအလေတန်းတိုးချဲ့လေးဆောက်တော့မယ်ဆိုတာမြေရမရှိတော့ဘူးရွာပိုင်မြေဖြစ်တဲ့ဒီရှင်ကြီးမြေဘလုံးမင်းမြေကြီးကိုယူသွားပြီရွာနဲ့ကပ်ပြီးယူသွားပြီအဲ့ဒါတော့အစကတည်းကဒီရွာရဲ့တိုးတက်လာမယ့်အနာဂတ်အခြေအနေလူမှုရေးအတွက်ဘယ်လိုထားမယ်ဘာသာရေးအတွက်နတ်ဆင်ကဘယ်လိုထားမယ်ဘလုံးကွင်းကဘယ်လိုထားတာတာတိုင်ပင်ဆွေးနွေးသင့်တဲ့ကိစ္စကြီးကိုမတိုင်ပင်မဆွေးနွေးဘဲဒီလိုဖြတ်သွားလိုက်ခါအခုဘုံကြီးနဲ့ရွာရာရင်မှုပြောပြီလေမင်းကပြောနေတယ်ဆရာတို့လည်းကြားတယ်အဲ့ဒါတွေဖြစ်လာဒါဒီရွာမြေတွေမဟုတ်ဘူးခြားရွာတွေလည်းဖြစ်မှာပဲအဲ့တော့ကျွန်တော်တို့ဘာကြောက်လဲဆိုဒါတွေကိုထက်မတွက်ခဲ့ဘူးထက်မစင်စားခဲ့ဘူးသူကသဘောတဘာဝတွေရှိတာ။အဲ့ဒါတွေအကြည်အလဲဆွေးနွေးအသံတွေကိုယူပြီးမှလောက်အောင်အခုကသူတို့မြေတိုင်းစကားလာပြောသွားတယ်လေရွာတစ်ယောက်နှစ်ယောက်နဲ့သူတို့ကုမ္ပဏီကလူနဲ့ပတ်ပြီးတော့တိုင်သွားတစ်ယောက်လုံးဘယ်သူမှမသိကြပါဘူးဘယ်နာဖြတ်မှာကိုမသိပါဘူ
းဒေသခံတွေရဲ့အသိပညာနဲ့ပါမှုကိုအခွင့်ကောင်းယူပြီးအစိုးရအရာရှိတွေအပါအဝင်သူတို့နဲ့နှိစက်တဲ့ချမ်းသာကြော်ဝသူတွေကဒီရင်းနဲ့စီမံကိန်းအကောင့်ထဲပေါ်ပြရင်အနာဂတ်မှာအဖို့တန်လာမယ့်မြေတွေကိုအလူအရွယ်ဝယ်ယူထားခဲ့ကြပုံကိုလည်းကိုလေးတွေကအခုလိုရှင်းပြပါတယ်
။မြေယာကိစ္စမှာဆိုရင်အခုတော်တော်များများတော့မြေယာရောကြီးပေးမယ်ဆိုရင်လာထောက်မဲ့လူတွေကဒီဟာလူတွေမဟုတ်ဘူးကျွန်တော်သိရတယ်လား။မြေယာလှုံရှားလိုက်ပြီဆိုတဲ့မြေပွဲစားတွေမြေတလန်တွေမြေဝယ်ထိန်းတွေမြေကစားတွေမြေပိုက်ဘောသမားတွေမြေဘောလီဘောတွေအများကြီးမြေဆရာတွေလာမြေဆရာတွေ။အိုးရှမ်းတယောက်ထိလာ။ဟိုးတယောက်တွေလည်းလာရရင်ပြောရင်ကျွန်တော်သိရတယ်လားအများကြီးဒီဟာလူတွေမဟုတ်ဘူး။ဒီကမှတ်ဖို့တင်နေဒီကစပွန်ဆာ30ဒီကအမီပေါက်တွေမဟုတ်ပဲဝင်ပြီးတိုက်ပြထိုးသွားကြတယ်။အော်ဒီကလူကပတ်စံလိုနေတော့ဟိုလိုတော့ရောင်းတယ်ရောင်းတော့ဟိုလိုဝယ်ထိန်းထားတယ်လာခဲ့ရင်ရောကြီးသူတို့ခံစားပါမှာ။ဒေသခံရမှာမဟုတ်ရခဲ့တော့မှဒေသခံကနည်းနည်းပဲရောက်။ဒါတစ်ချက်ဒါလေးစစ်စစ်ဖို့လိုတယ်။ကျွန်တော်အမြင်ရသူတို့ကတစ်ခုခုဟိုလုတော့မယ်ဆိုရင်ကြိုတင်ပြီးတော့ဟိုဟိုဘာလို့ခေါ်မလဲတာစီအမိတ်လိုမျိုးဒေသန္တရအမိတ်လိုမျိုးသက်ဆိုင်ရာဥပဒေတွေထုတ်ပြန်ပြီးမှလုတော့မယ်မဟုတ်ဘူး။ဘယ်သူမှမဆိုရှင်းပြခွင့်ရတဲ့သဘောမျိုးဖြစ်သွားတယ်။ဒီမှာဒီဥပမာဗျာဒီမန်ဂရိုးဆိုတာခင်ဗျားလာဝယ်လို့ရတယ်။ဘယ်သူမှမဆိုလာဝယ်လို့ရတယ်။ဈေးပိုတဲ့လူမိဆက်တဲ့လူလာဝယ်သွားမှာ။ပိုက်ဆိုင်မှုကသူကတခြားမှာပဲ။ तू ကမသိဘူး तू ကဒါဝယ်ထားတဲ့တကြက်10ရာရောင်းမယ်တကြက်ခွဲရာရောင်းမယ်။ဒီမှာဘာဖြစ်သွားတယ်ဘလို့ဆိုတော့ तू ကသူတို့အလုပ်လည်းမဟုတ်ဘူး။သူတို့စိတ်လည်းမဝင်စား
။စီမံကိန်းအစပိုင်းကာလပဲရှိသေးတဲ့လက်ရှိအချိန်မှာတောင်ဒေသခံတွေရဲ့လက်ငုံလက်ရင်အတက်မွေးဝမ်းကြောင်းမှုတွေထိခိုက်ပျက်စီးကုန်ပြီဆိုတာကိုလည်းကိုလေးလင်ကဆက်ပြောပါတယ်။
အဲ့ဒီအရင်ကဒီမှာရှင်ကြီးအိမ်ရှိတယ်ဗျာဒီမှာတန်ငါအိမ်လေးရှိတယ်တန်ငါဒဲလေးအများကြီးရှိတယ်အခုမရှိတော့ဘူးရှင်ကြီးအိမ်လည်းမရှိတော့ပြောင်းလိုက်ရအောင်အဲ့လိုမျိုးပေါ့ချက်ချင်းမြင့်မြင့်ပဲလေဒါဒီအားကြီးတွေဖြစ်သွားပြီလေဒီမှာကြောက်ပုံကြီးဆရာမျိုးမြင်တယ်ကြောက်ပုံကြီးတွေဒီမှာမိုးကြီးတွေဒါကြီးတွေဖြစ်သွားတော့ဒါဆရာတို့အမြင်တိုးတက်လို့ပြောရင်တိုးတက်သွားတယ်ပေါ့ဒါမှမဟုတ်သူတို့အတွက်ဖယ်ရှားလိုက်ရလို့နင့်နာတယ်ဆိုလဲဖယ်ရှားလို့နင့်နာတယ်ပေါ့ဒါတော့ကိုယ့်ရဲ့အမြင်နဲ့ကိုယ့်အယူအဆပုံမှာပဲမူတည်မှာပေါ့ကိုယ့်ဒေသကနေတော့ဒီအစတော့ဒီမှာရွာတိုင်းရှိတယ်ဒီနားမှာဟွာလေးရှိတယ်ခုနကရှင်ကြီးအိမ်လေးပါနေပေါ့ခင်ဗျာအဲ့ဒါကြီးလာတဲ့ခါကျတော့ဒါကြီးတွေကဟိုကကြောက်ပုံကြီးနေတယ်အခုကရွာအထဲမှာပဲကျန်တယ်အပြင်မှာမရှိတော့ပါဘူးဖြစ်အခုကဒီအတော်အတိုင်းပဲသူတို့ကတိုင်းတာပြီးတော့ပိုက်ဆိုင်မှုတွေလုပ်ထားကြတာဒီအတိုင်းပဲဆက်လက်ရှာဖွေစားတောင်းနေကြတာတကယ်လို့ဒါကြီးရပေါ့ပိုက်ဆိုင်မှုတစ်ခုခုကဟိုပါဒီမြေပေါ်မှာအသုံးချတော့မယ်ဆိုမှဒါကြီးကဘသူပိုင်ပါတယ်ခြံစည်းတွေခတ်မယ်လမ်းတွေဖောက်မယ်မြေတွေဖုတ်မယ်စသည်တို့ဖြစ်လာတော့မယ်အဲ့ဒီခါမှမှခုနကအများစုကဒီမန်ဂရိုးပေါ့ဒီဒီဒေါ်တိုင်းမှာပဲကျွန်တော်တို့ဂုံးတွေရှာတွေကမာတွေကနန်းတွေထောင်ပြီးစားကြတာအဲ့ဒါတွေဟာလုတ်ခွင့်ရတော့မှာအခုကတော့ရနေသေးတယ်ပစ္စည်းတွေလို့ဘာမှပြောလို့မရဘူးဒါပေမဲ့အရင်က community လဲပေါ့တရွာလုံးကပိုင်တယ်ဘယ်သူမှမဆိုသွားလို့လုတ်ကင်စားသလိုရတဲ့နေရာလုတ်ခွင့်ရတော့မှာပေါ့
ရွာနီးဝန်းကျင်ကမြေတွေအားလုံးကိုစီမံကိန်းအတွက်ဆိုပြီး Italian Time Development Company ကတင်ထားတာကြောင့်မြင့်ကြီးရွာသားတွေအနေနဲ့အပြစ်မှာစိုက်ပျိုးလုတ်ကန်စားတောက်ဖို့မလွယ်တော့တဲ့အကြောင်းကိုလည်းရွာသူကြီးဦးကျော်အောင်ကပြောပါတယ
်အခုသူတို့ယူထားတဲ့နေရာကကျွန်တော်တို့ရွာနယ်လည်းနေကရှိတယ်နောက်ပြီးတော့ရွာထက်ကလည်းရွာနယ်ဘေးကပါထားတဲ့ဟာတွေလည်းရှိတယ်သူတို့လာလှုပ်ရှားလို့ရှိရင်တော့ရွာတရွာတော့ကြမ်းပဲရွာသူရွာသားတွေတော့ဘာလုပ်လို့မရတော့ဘူ
းတဝယ်ရင်နဲ့စီမံကိန်းကိုစီစဉ်ထားတဲ့အတိုင်းအခုနှစ်မကုန်ခင်မှာပြန်စနိုင်မယ်မစနိုင်ဘူးဆိုတာကတော့အတိအကျမသိရသေးပါဘူးဒါပေမဲ့အခြေခံအဆောက်အအုံတိဆောက်မှုတွေ PCP စက်ရုံတွေစတင်လက်ပတ်တော့မယ်ဆိုရင်တော့အဲ့ဒီစက်ရုံတွေရေရှည်လက်ပတ်နိုင်ရေးအတွက်ရေအလုံလောက်ရရှိဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒေသခံတွေကတော့မူလတည်ရှိနေတဲ့သဘာဝကိဟစနစ်ပြည့်စုံသွားမယ့်အရေးကိုစိုးရိမ်ပူပန်နေကြပါပြီ
။ရေပြဿနာတော့ရှိမယ်။ပြီးရင်သူတို့ဒီစက်ရုံတွေလုံတော့မယ်ဆိုတာနဲ့ကဒီအနားမှာရှိနေတဲ့ရေဝေရေလဲတောတွေကိုအရင် ဥပဒေတစ်ခုကိုပြဋ္ဌာန်းပြီးတော့ထိန်းသိမ်းတာမျိုးဥပမာဒီဇုံကြီးကဒီမကေရှင်းကဘလောက်ယူမယ်ပေါ့ဗျာဒီသူ့ရဲ့ line ရဲ့အပြင်မှာဒီချောင်းလေးဒီမြောင်းလေးဒီရေတွေကိုရလာစေတဲ့ဘေးနာဒီဇုံထဲမှာပါသည်ဖြစ်စေဇုံရဲ့အပြင်မှာနီးနားမှာရှိသည်ဖြစ်စေအဲ့တောင်တန်းနေအဲ့ဒီတော area တွေကိုကြိုတင်ပြီးတော့ထိန်းသိမ်းကာကွယ်ထားတာမျိုးမလုပ်ခဲ့တဲ့အတွက်ဒီဇုံကြီးရှိတယ်လို့ပြောရတာ ਨੇ လူတွေကအဇုံရဲ့ဘေးနာမှာဇုံရဲ့အပြင်မှာဇုံထဲမှာရှိတဲ့ green area တွေဒါတွေကစိတ်လန့် area တွေပြပြီးတော့လူတွေကတစ်ပင်တွေခုန်ကြဒီပိုက်ဆိုင်မှုတွေလုံကြအဲတောတွေထွင်ကြအဲ့လိုမျိုးလုပ်တဲ့အခါကျတော့ဒီတစ်ပင်တွေကမရှိတော့တဲ့အခါကျတော့ဒီရေဝေကြီးလဲကထိန်းနိုင်ဖို့ကမလွယ
်ဘူးဒါကကျွန်တော်တို့ရေဆက်ရုံလေပတ်ဖို့ရေရရှိဖို့ပဲပြောနေတကယ်ကဆဲ့ုံနေလေလို့ရှိရင်ဆဲ့ုံနေရထွက်လာမယ်အညစ်အကြေးတွေကိုတဘောဓာတုဓာတုဟောပေါ့ဒီတဲ့ဓာတုဟောတွေဆဲ့ုံကထွက်လာ
တော့ waste တွေပေါ့
waste တွေအဲ့ဒါတွေကိုဘယ်နှသပြစ်မလဲဆိုတဲ့ပြဿနာရှိအဲ့ဒီကနေပြီးတော့လဲတဘောပေါင်းကျင်ထိခိုက်မဲ့နောက်ဆက်တွဲအကျိုးဆက်တွေလည်းရှိသေးတယ
်သူတို့ဟိုဘက်မှာတော့ဒီနားတစ်ခုမှာပဲတမီယာတော့သူတို့ water treatment လာပါလာမသိဘူးအဲ့ဒီဆဲ့ုံတုံဆောက်မယ်ဆိုတဲ့ဟာလေးတခုလောက်ထလာတော့တွေ့တယ်ဒီကရေပဲတောက်လို့ရအောင် treatment လုပ်ပါလား waste water တွေ waste တွေကိုဒီကပဲ treatment လုပ်ပြီးတော့ဒီချောင်းတွေမြောင်းတွေဒီမြစ်တွေထဲကိုထည့်ပါလားသူများတွေလုပ်တယ်လို့ပြောပဲကန်ကြီးတူးပြီးတော့ concrete ကန်ကြီးနဲ့တလပါကြီးတွေကတ်တရားကြီးတွေအုပ်ပြီးတော့တင်ထားပါလားဘယ်လိုဟာမျိုးလဲတော့သွားမယ်ဆိုတော့မသိ
ဘူးပြီးတော့ဒီရေကန်ဒီဆေးရုံတွေဆောက်မယ်နေရာဆိုတာကလည်းတဝဲမြစ်နဲ့ကဂရက်ပြစ်လောက်ပဲဝေးတယ်ဆိုကြပါဘူး
ဟုတ်တယ်ဂရက်ပြစ်လောက်ပဲ
ဝေးတယ်ဂရက်ပြစ်လောက်ပဲဝေးတော့မလွဲမသွေတနည်းနဲ့တစ်ချိန်ချိန်မှာတော့ဒီ waste water တွေဒီဓာတုပစ္စည်းတွေပါတဲ့ဒီဆဲ့ုံကထွက်လာအညစ်အကြေးတွေဟာတဝဲမြစ်ထဲကိုတစ်ချိန်ချိန်တော့တနည်းနည်းနဲ့မိုးရွာတော့မှဖြစ်ဖြစ်ပါသွားမှာကျသွားမှာပဲအဲ့ဒီကျရင်တော့တဝဲမြစ်ကြီးရဲ့အနာဂတ်ကလည်းသိမှာပါအ
ဲ့တော့သိကြတယ်အခုရေမြေလေဆိုတာကအားလုံးကဆက်သွယ်နေတာကြီးဘလို့မှထိ ंछ ုတ်ကင်တွယ်မောင်းနေလို့မရဘူးသူ့ဟာသူအကြောင်းအကြောင်းအခြေအနေအတူကအဘောတရားတစ်ခုခုနဲ့တော့ဆက်ဆက်နေတာအငွေပဲဖြစ်ဖြစ်အငွေပြန်လဲပြန်မယ်ဟိုမိုးရွာလို့ရေရှမ်းလဲရှမ်းမယ်မြေအုပ်ကစိတ်ရင်လဲစိတ်မယ်ဖြစ်နေတာအများကြီးပဲ
ဒီစီမံကိန်းအောင်မြင်ဖို့အတွက်ပြည်သူတွေရဲ့လူအင်ဆန္ဒကိုဖြည့်ဆည်းပေးတာအပါအဝင်ပွင့်လင်းမြင်သာစွာလုပ်ကိုင်ဖို့လိုအပ်ကြောင်းတနင်္သာရီတိုင်း Human Rights Watch လူ့အခွင့်အရေးဆောင်ကြီးအဖွဲ့ဝင်ကိုတန်းဝင်းကပြောပါတယ
်ဒီနေ့ဒီချိန်မှာပွင့်လင်းမြင်သာစွာလုပ်ပါပွင့်လင်းမြင်သာစွာပူးပေါင်းပါပြည်သူလူထုယုံကြည်ပေးပါဗျာပြည်သူလူထုကိုဖြည့်ဆည်းပေးစေခြင်းနဲ့တကယ်ကြတော့တကယ်အဲ့ဒီလိုသားလည်းကောင်းကောင်းလုပ်မယ်ကျွန်တော်တို့ဂျပန်ဆိုတဲ့ကျွန်တော်တို့ယုံကြည်စိတ်ချရမယ်တိလေဝါဒီနေ့ဒီပြဿနာရှိတုံးပဲတိလေဝါပြဿနာရှိတုံးပဲအဲ့တော့ပို့ကောင်းလာအောင်လုပ်မယ်ဆိုလို့ရှိရပို့ပြီးတော့ပြစ်လင်းမင်းသာအောင်လုပ်ရင်တော့စပြေတာပေါ့အခုက information ဆိုတာဗျာမိမသိရတဲ့ခေဒါသမတစ်ခါတည်းကြဟိုဟာတော်သားဆိုအစဲခံရသေးတယ်အဲ့ဒါကျွန်တော်ပူစီပီစီပြည်သူတို့ကိုပွင့်လင်းမင်းသာကိုလှုပ်ပါပြည်သူတို့အကျိုးရှိရှိပါတကယ်မှန်တကယ်ရရှိဖော်ပြတိုးတက်မှုကိုဥတည်လို့ရှိရတော့စီပီမှာပ
ါစီမံကိန်းစတင်ဖို့အရင်စစ်အစိုးရလက်ထက်မှာသဘောတူညီချက်ရရှိခဲ့ပြီးသမရဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်မှာအကောင့်ထဲပေါ်ခဲ့တာမှာ2013ခုနှစ်မှာရပ်ဆိုင်းထားခဲ့ရတာပါလက်ရှိ NLD အစိုးရအနေနဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့စီစဉ်နေတာပါစီမံကိန်းပထမအကြိမ်စတင်စဉ်ကပြဿနာအခက်အခဲပေါင်းများစွာရင်ဆိုင်ခဲ့ရပြီးဖြစ်တာကြောင့် NLD အစိုးရအနေနဲ့အရင်ကြုံတွေ့ခဲ့ရတဲ့အခက်အခဲသင်ကန်းစာတွေကိုယူပြီးစီမံကိန်းပြန်ဆတဲ့နေရာမှာဒေသခံတွေရဲ့လူလားချက်တွေစိုးရိမ်ပူပန်မှုတွေအပါအဝင်ရေရှည်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေမဲ့ကိစ္စတွေကိုရှောင်ရှားလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းပါ
ဒါကတော့ဒဝဲရေနဲ့စီမံကိန်းပဝင်းကျင်ထိခိုက်နိနာမှုတွေနဲ့ပတ်သက်ပြီးတော့အပိုင်း၃ပိုင်းခွဲပြီးကိုစော်ဝင်းလိုင်ကတင်ပြခဲ့တာပါရှင်။အခုနားဆင်ကြရတဲ့မြမရေးရာဆွေးနွေးခန်းအစီအစဉ်ကို VOA မြမပိုင်းရုပ်သံရဲ့အပတ်စဉ် TV Magazine မှာလည်းစနေနေ့တိုင်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။မကြခင်မှာတော့မြမပြည်ကပေးစာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက် 9:00 အထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။ကျမတို့ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
မြန်မာနိုင်ငံလိုနိုင်ငံခြားကကုန်ကြမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းတာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့တတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စ
ဒါကတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြမပြည်ကပေးစာအစီအစဉ်ကိုနားဆင်ရမှာပါရှင
်မင်္ဂလာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖျော်ဖြေပေးမယ့်အပြင်သောရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုအရင်အောင်ဆုံး VOA အစီအစဉ်တွေအတွက်အမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကအမှတ်ချက်လေးတွေကိုဖတ်ပြပေးသွားချင်ပါတယ်။ဦးမြင့်ဆိုတဲ့သောရရှင်ကဓာတ်ရက်အတန်းလွင်တာဘလို့ဖုန်းနဲ့ဖမ်းလို့ရမလဲလို့မေးခွန်းထုတ်လာတာပါ။ဟုတ်ကဲ့ပါဦးမြင့်ကိုဖြေကြားပေးချင်ပါတယ်။ကျမတို့ VOA Facebook အစာမျက်နှာကိုတွားကြည့်လိုက်ပါ Radio TV အစီအစဉ်တွေကိုတင်ထားပေးတာတွေ့ရပါလိမ့်မယ်ရှင်ဒီဓာတ်ရိုက်ထုတ်လွှင့်ချိန်မှာဆိုရင်လည်းအဲ့ဒီကျမတို့ VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြီးတော့အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်အစီအစဉ်ထုတ်လွှင့်ပြီးချိန်နောက်ပိုင်းမှာလည်းအဲ့ဒီဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာတွေကိုနောက်ပြီးတော့တက်တက်တင်ထားပေးတဲ့အစီအစဉ်တွေကိုရောနားဆင်ကြည့်ရှုလို့ရပါတယ်ကျမဒီ Facebook ကလိပ်စာလေးကိုပြောပြပေးချင်ပါတယ် facebook.com စလုံးပေါင်းက facebook.com/voa.burmese.news ဖြစ်ပါတယ် facebook.com/voa.burmese.news ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့ထင်ပါတယ်နော်စမ်းကြည့်ပါဦးနောက်ထပ်သောရရှင်တယောက်ကတော့နာမည်ရေးမလာပါဘူးဒါပေမဲ့သူက online ကနေတစင်ပါဝင်ဆွေးနွေးခွင့်ရှိပါလားဆိုပြီးတော့စာရေးပို့လာပါတယ်ဟုတ်ကဲ့ပါလေလိုင်းပေါ်မှာမဆွေးနွေးဘဲနဲ့ online ကပဲပါခြင်းနေဆိုရင်တော့ဒီသောရရှင်နေနဲ့ကိုဆွေးနွေးချင်တာကိုဒီ message box မှာစာရေးပြီးတော့ပို့လိုက်လို့ရပါတယ်။ဒါမှမဟုတ် email နဲ့ပို့ခြင်းနေဆိုရင်လည်း VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်ရှင်။အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုကျမတို့ရောက်နေတဲ့အော်ဂူလာကကျမတို့မြန်မာနိုင်ငံအတွက်တော်တော်လေးကိုတန်ဖိုးရှိတဲ့သူတွေဆုံးမကွယ်လွန်တဲ့တဲ့တွေကြားနေရတယ်လားလို့ပြောရပါမယ်နော်။အော်ဂူလာ73ရက်နေတုန်းက88မျိုးဆက်ចောင်းသူកောင်းဆောင်တဲ့ဦးဖြစ်တဲ့အခုလက်ရှိ88မျိုးဆက်ငញ្ញញင်းနဲ့ပွင့်နေလူအဖွဲ့ကြီးကဥဆောင်ဥရွယ်ပြုနေသူတဦးဖြစ်တဲ့မမီမီအသက်48နှစ်နဲ့ကာမတော်တစားတိမ်မမှုနဲ့အသက်ဆုံးပါသွားခဲ့ရပါတယ်။ပြော်အော်ဂူလာ14ရက်နေ့ကလည်းအစိုးရထွင်တင်ဆုံးမသွားခဲ့တာ14နှစ်တင်တင်ပြည့်တဲ့နေ့ဖြစ်ပါတယ်နော်အခုလဲလာပြန်ပါပြီအော်ဂူလာ16ရက်နေ့မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်မြန်မာနိုင်ငံအရေးကိစ္စတွေကိုလည်းယူဒဆိုင်နဲ့ပါဝင်ဆောင်ရွက်သူဖြစ်ပါတယ်ကိုဖီအာနန်အသက်80အရွယ်မှာနေမကောင်းဖြစ်ပြီးတော့ဆုံးမသွားခဲ့ရပါတယ်ဆွစ်ဇာလန်နိုင်ငံဘန်မြုကဆေးရုံမှာသူကွယ်လွန်သွားခဲ့တဲ့အချိန်မှာဇနီးဖြစ်သူနဲ့အသက်3ယောက်သူ့ဘေးနားမှာရှိခဲ့ပါတယ်သူက1998ခုနှစ်ကနေ2006ခုနှစ်ထိကုလသမဂ္ဂရဲ့အတွင်းရေးမှူးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အခုလိုကော်ဖီအာနန်ဆုံးမသွားခဲ့တဲ့တဲ့ရင်ကို VOA တော်ရရှင်နေလဲတော်တော်လေးကိုစိတ်မကောင်းဖြစ်ကြတာတွေ့ရပါတယ်ရှင်။တော်ရရှင်နန္ဒာလှသွင်ကကဘာချင်းနဲ့အတူကဘာမြေပေါ်ကမြန်မာပြည်သူတို့ဝမ်းနည်းကြွယ်ရကြောင်းပါဆိုပြီးတော့သူကျမတို့ရဲ့ VOA Facebook စာမျက်နှာမှာလာရေးလာပါတယ်။ဝင်းမင်းဦးဆိုတဲ့တော်ရရှင်ကတော့ကဘာလူသားတွေရဲ့အကျိုးကိုအမြဲတမ်းဆောင်ရွက်နေတဲ့ခေါင်းဆောင်ကဘွားကူကောင်းပါစေလို့ဆုတောင်းပါတယ်ဒီလိုမျိုးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဆုံးမသွားခဲ့တဲ့အတွက်ကြောင့်မလို့ကမ္ဘာပေါ်မှာလူတွေတော်တော်များများဝမ်းနည်းပူဆွေးနေရတဲ့အချိန်မှာကျမတို့ မြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာတော့ကော်ဖီအနန်တိတ်ဆုံးတာကိုဝမ်းသာပါတယ်ဆိုပြီးရေးနေကြတဲ့မှတ်ချက်တွေလည်းတော်တော်များများတွေ့ရပါတယ်เนาะဒါကြောင့်မလို့တချို့ကလည်းနားမလည်သလိုပြန်ပြီးတော့ရေးလာကြတာပါသောရရှင်စတာကင်းကတေးချင်းတရားကိုဘယ်သူမှမလွန်ဆန်နိုင်ဘူးဆိုတာဖခင်တရားကိုင်းဆိုင်တဲ့လူသားဆိုရင်နားလည်မယ်သိမယ်ထင်ပါတယ်အခုတော့သူများကွယ်လွန်တာကိုဝမ်းသာနေတဲ့သူတွေလည်းတနေ့သေးကြရမှာပါသတိပြုစေချင်ပါတယ်လို့ရေးလာပါတယ် Human Rights ဆိုတဲ့သောရရှင်ကတော့
တေးချင်းတရားဆိုတာလူသားတိုင်းမျိုးစမ်းမဲ့အရာပါမသေးခင်လူသားအချို့ပြုလုပ်ငန်းဘလောက်လုံနိုင်မလဲဆိုတာပါပဲဒါလောက်လူချင်းလူခင်ပေါ်မှာပဲနိုင်ငံကလူတွေအတွက်တော့လေးစားရတဲ့သူဖြစ်တော့ပညာရှင်ဖြစ်တော့လဲဝမ်းနေကြတာပေါ့လေမြန်မာပြည်ကလေးစားရမယ်မသိတဲ့သူတွေပညာမဲ့တွေတစ်ဖက်ပိတ်တွေအတွက်တော့ဝမ်းသာစရာပေါ့ဗျာ
ရှိုင်းကိုကိုဆိုတဲ့သောရရှင်ကလည
်းကွန်မန့်တွေကိုဖတ်ကြည့်ပါရယ်လူတွေချို့ရဲ့ကွန်မန့်တွေကအရင်ပညာမဲ့တာကိုတွေ့ရပါရယ်85နှစ်သက်တမ်းမှာအသက်80နှစ်သွားရတာကိုဘာဖြစ်လို့ညာဖြစ်လို့အကုသို့အကျိုးပေးလို့အစသဖြင့်မကောင်းတဲ့အမြင်နဲ့ကွန်မန့်တွေပေးကြပါရယ်မြန်မာပြည်ရဲ့ဖျက်မြသက်တမ်းက65နှစ်ပါခမားတို့ကျုပ်တို့သူလိုအသက်80ဒီနေရရင်ကံကောင်းနေမှတ်ပါကုလသမဂ္ဂအစည်းအဝေးတစ်ခုမှာ၅ပါးသီလမလုံခြုံရင်ကဘာကြီးမငင်းချမ်းနိုင်ပါဘူးလို့ပြောသွားတဲ့ပုဂ္ဂိုလ်ကြီးပါလူသားတွေအားလုံးသတိတံဝေကပွားနိုင်ကြပါစေအကောင်းမြင်နေကြပါစေ
ရဲကြီးဆိုတဲ့သောရရှင်ကတော့အခုတေးချင်းတရားတွေမကြာခဏတွေးလာရတဲ့အချိန်မှာမြန်မာနိုင်ငံမြန်မာခေါင်းဆောင်တွေအနေနဲ့လည်းအသည့်တရားရကြပြီးတော့နိုင်ငံတိုးတက်ပြောင်းလဲရေးတွေတေးချအစွမ်းထုတ်လှုပ်ဆောင်ကြဖို့လိုပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
တဲ့ဂျင်းရနောက်ွယ်မှာကိုပြုတဲ့ကံကအကျိုးပေးနေမှာပါပဲဒါကိုပြန်လာပြီးပြောမရတော့နောက်လူတွေလည်းကြောက်ရမှမသိကြဘူးပေါ့ကိုနိုင်ငံကလူကြီးတွေလည်းအတိတရားတွေရကြနိုင်ငံကိုညီညီညွတ်ညွတ်အထူးတကွစီမံအုပ်ချုပ်ကြတိုးတက်အောင်လုပ်ကြစေခြင်းပြီးနိုင်ငံကနှစ်တွေကြာလာတိုင်းအပေါ်မြောက်ပဲအောက်ပဲရောက်နေပြီးပြည်သူတွေအခြေခံလူတန်းစားတွေလည်းထိနေကြပြီးလူမှန်နေရာမှန်နဲ့အထူးတကွသွားကြပါတော့လားဗျာ
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တည်ဆုံသွားတဲ့အတွက်ကြောင့်မလို့နိုင်ငံတကာကဝန်ထဲကြီးခွဲခြင်းသတင်းစကားတွေပါကြသလိုသူ့ရဲ့မွေးစားတီဂါနာနိုင်ငံကတော့မစ္စတာအာနန်အခုလိုတည်ဆုံသွားရတဲ့ဝန်ထဲကြီးအထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်ဝန်သတင်းတစ်ပတ်ကြာအလံတွေကိုတိုင်တဝက်လွှင့်ထူသွားမယ်လို့ပြောသွားပါတယ်အခုတွေ့ရတဲ့မြန်မာနိုင်ငံကနေပြီးဝန်သားကြောင့်ပြောနေကြတဲ့ post တွေကတော့မစ္စတာကိုဖီအာနန်က2016ခုနှစ်စက်တင်လမှာလာမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥဆောင်ဥရွေးပြုသူတူမလို့သူဒီလိုမျိုးမြန်မာနိုင်ငံကဒီလူမျိုးရေးပဋိပက္ခမှာဝင်ရောက်ညှိနှိုင်းတာကိုမလိုလားကြတဲ့သူတွေအခုလိုမျိုးရေးကြရဲလို့ထင်ရပါတယ်နော်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလူအခွင့်ရေးကြိုးပမ်းသူကြီးကိုဖီအာနန်ကောင်းရာသူဂရိလာပါစေလို့ဆုတောင်းချင်ပါတယ်ရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေရက်တန်ကြီးဆန္ဒပြတဲ့သူတွေဖမ်းဆီးခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဝေမျှပေးစင်ပါတယ်။စစ်ပွဲတွေရက်တန်ဖို့အတွက်ငင်းငင်းငင်းနဲ့ဆန္ဒပြခဲ့တဲ့ကချင်ကောင်းဆောင်၃ဦးကိုစစ်တပ်ကအကြီးညိုပြက်စီတယ်ဆိုတဲ့အသေးရေဖြတ်မှုနဲ့ဒုတိယဗိုလ်မှူးကြီးတဦးကတရားဆွဲဆိုထားတာချေဖြတ်ပေးဖို့ဆိုပြီးတော့ရှောက်ထားတာကိုပြည်내တရားလွှတ်တော်ကလက်မခံဘဲနဲ့ပယ်ချခဲ့ပါတယ်။အဂုလာအစပိုင်းမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်ဖက်ကတင်ပြလာတဲ့တက်သေးတွေကိုမြေကြီးနာကတရားရုံးတရုံမှာစပြီးတော့စစ်ဆေးပါတယ်ဒီလိုမျိုးစစ်ဘေးအသင့်ပြည်သူတွေအတွက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုစစ်တပ်ကတရားဆွဲတဲ့အပြုမူကဒီအရတားအစိုးရရဲ့မြမငင်းချမ်းရီဒီကြိုးပမ်းမှုတွေအတွက်ဘယ်လိုများရိုက်ခတ်မှုရှိမလဲဆိုတဲ့သတင်းတင်ပြမှုပေါ်မှာသောရရှင်တွေသူတို့ရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်ဒီမှာကိုရွှေထွန်းလူဆိုတဲ့သောရရှင်က
စစ်တပ်ကိုအကြီးညိုပြက်စီမှုဟုတ်လားဟာစစ်တပ်ကိုကြီးညိုရအောင်သူတို့ကဖះလားဗျမသိလို့မေးတာပါကျုပ်ကတော့နေဝင်လက်ထက်ကလေးကမကြီးညိုတာပဲ
စစ်တပ်ကိုကြီးညိုပြက်စင်မှုနဲ့တရားဆွဲလို့သူကသူ့ရဲ့အမြင်ကိုရေးလာတာပါတိဟသူရဆိုတဲ့သောရရှင်ကတော့
ကျွန်တော်ဆိုရင်စစ်ဘေးဒဏ်အသင့်နဲ့တောင်ပေါ်ဒေသကပါမြေပြိုင်မှာကမိုးကြီးရေကြီးတဲ့ဒဏ်ကိုခံနေရပါတယ်တချို့တွေကလူသားချင်းစာနာမှုမရှိပဲရှောက်ရေးနေကြပါတယ်အခုကိုယ်တိုင်ရေကြီးဒဏ်ခံရတော့ဘယ်လိုနေကြရလဲလို့တခါတလေမေးခွန်းထုတ်ကြည့်ခြင်းပါတယ်
ကျော်ဆမ်းမွန်ဆိုတဲ့သောရရှင်ကတော့စစ်ဘေးအသင့်ပြည်သူတွေရဲ့အရေးအတွက်ဆန္ဒပြတာမကြိုက်ဘူးစစ်ပွဲရပ်တန့်ဖို့တောင်းဆိုတာမကြိုက်ဘူးဆိုရင်တော့စစ်ပွဲတွေကိုထောက်ခံပေးလိုက်ပါဆိုပြီးတော့အခုလိုရေးလာပါတယ
်စစ်ပွဲထောက်ခံဆန္ဒပြပွဲတွေကိုကျင်းပပေးလိုက်ပါစစ်အစမပြတိုက်ပြီးတော့တိုက်ပွဲတွေလည်းများများဖြစ်နိုင်ပါစေကြောင်းစုမုံကောင်းတောင်းပေးလိုက်ကြပ
ါဒေးဗစ်ဆော်ကတော့ဒီကိစ္စကတော့အရသာအစိုးရဖြစ်တဲ့ဒေါ်စုတို့ဦးဝင်းမြင့်တို့နဲ့မဆိုင်ဘူးထင်တယ်တဲ့သူတို့ကစစ်တပ်ကိုမှမလွန်ဆန်ရဲတာစစ်တပ်ကပြထန်းထားတဲ့ဥတွေကိုဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာပါတယ်ဇော်ဝင်းဆိုတဲ့သောရရှင်ကလည်းသူ့လိုမျိုးသဘောထားခက်ဆင်စင်မျိုးအခုလိုရေးလာပါတယ်ရှင
်မင်းတို့ကတမောက်မဲမင်းတို့ထဆန္ဒပြလို့တိုင်းပြည်လဲပြောင်းလဲသွားမယ်ဆိုရင်လောက်ကြကိုထင်ရကိုလိုပြီးရင်အစိုးရကိုခလုတ်တိုက်ကြတာပဲအရေးယူတာစစ်တပ်ကလေ အစိုးရကတပ်ကိုဘာမှလုပ်ပိုင်ခွင့်မရှိတဲ့အခြေခံဥပဒေရေးဆွဲထားတာလေ
ဒီကိစ္စအရေးယူတာစစ်တပ်ပါအစိုးရကစစ်တပ်ပေါ်မှာအာဏာမတည်တဲ့အတွက်ကြောင့်မလို့ဘာမှဝင်မပြောပါနဲ့ဆိုပြီးတော့သရရှင်ဇော်ဝင်းသူ့ရဲ့အမြင်ကိုပြန်ပြီးတော့တုံ့ပြန်ရေးလာပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သရရှင်တယောက်ရဲ့ကိုယ်ပိုင်အမြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းနဲ့မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးမကြာခဏအစာရေးတက်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်တက်တုန်းကကျမတို့ကိုနှစ်တက်မင်္ဂလာဆုတောင်းလေးစာရေးပြီးပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOE ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOE ကိုအမြဲနားထောင်ပြပါတယ် VOE ကို17နှစ်အရွယ်ကတည်းကနားထောင်နေတာပါဖေမေတို့ကပြောပါတယ်ဘာနားလဲလို့လဲတဲ့တချို့သောသူက VOE နားထောင်တဲ့သူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲ့မှာ VOE BBC ကိုနားမထောင်ခိုင်းပါဘူးအမှန်တရားကခါးသီးတာကိုဝေဖန်ချံပြုပြရစေဒီမိုကရေစီလမ်းကြောင်းဖျောက်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါတယ်ပြည်တွင်းငြိမ်းချမ်းမှာဒီမိုကရေစီဖျောက်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘသူမဆိုတသွေးတသံတမိတ်ဒီလိုမျိုးပဲလူချင်းရမှာပါဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ငင်းငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ
် VOA သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ဒီသတင်းပတ်တွင်မှာကွယ်လွန်သွားကြတဲ့မမီမီနောက်ပြီးတော့လွန်ခဲ့တဲ့14နှစ်ကကွယ်လွန်သွားတဲ့ကိုထူးအင်တင်နောက်ပြီးတော့စနေနေ့18ရက်နေ့ကပဲကွယ်လွန်သွားတဲ့ကုလသမဂ္ဂအထူးရေးမှူးချုပ်ဟောင်းကိုဖီအာနန်သူတို့ရဲ့ကွယ်လွန်ခြင်းပေါ်မှာဒီမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေကွာသူကွာသားတွေဝန်းနေအမှတ်ရနေတဲ့အထိမ်းအမှတ်နေနဲ့ဒီမှာတချင်းလေးတစ်ပုဒ်မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးခြင်းပါတယ်ထွေးအတင်တီဆိုထားတဲ့နာယီရဲ့တချင်းဆိုတဲ့တချင်းလေးကိုနားဆင်ပြီးတော့သရရှင်နေမှတ်သားစရာတွေကြံနိုင်ပါစေလို့ဆုတောင်းပါတယ်ရှင်နားဆင်ကြည့်ပါဦးနော် တင်သည်ဆိုထားတဲ့나이ရဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲဓာတ်ရိုက်ထုတ်လွှင့်ပေးနေတာကိုဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေကိုဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်လည်း VOA ရဲ့ Internet စာမျက်နှာမှာရော Facebook စာမျက်နှာမှာရောတွားပြီးပြန်ပြီးနားဆင်ကြည့်နိုင်ပါတယ်နော် VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
မတော်ခု VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ချက်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ဆက်လက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်မြမကြက်ငွေတန်ဖိုးကြဆင်းမှုဗဟိုဘဏ်တစ်ခုတည်းကကင်တွယ်နိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်။အခုရပိုင်ပြည်သူတွေကြားမှာရောအစိုးရစီးပွားရေးလုပ်ငန်းရှင်တွေကြားမှာပါခရဲရိုက်နေတဲ့ပြဿနာတစ်ခုကတော့အမေရိကန်ဒေါ်လာဈေးအလျင်မြန်မြင့်တက်လာနေပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတဲ့ပြဿနာပါစီးပွားရေးတည်ငြိမ်တဲ့နိုင်ငံတွေအဖို့သူတို့ငွေကြေးတန်ဖိုးကျတာတာမန်ပြည်သူအများစုကြားသိပြီးခရဲရိုက်ခတ်မှုမရှိနိုင်ပေမဲ့မြန်မာနိုင်ငံလိုနိုင်ငံခြားကကုန်ကြမ်းနဲ့ကုန်ပစ္စည်းအများစုတင်သွင်းတာကိုမှီခိုနေရတဲ့တိုင်းပြည်အဖို့ကတော့တိုင်းပြည်လုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်လာနေပါတယ်နေ့စဉ်လူပြောသူပြောများတဲ့ကိစ္စဖြစ်လာနေပါတယ်ဒေါ်လာဈေးဘလောက်တက်နေသလဲမြန်မာကျပ်ငွေတန်ဖိုးကရောဘလောက်ကျနေသလဲ။ဘာကြောင့်အဲ့လိုဖြစ်ရတာလဲ။ဒီပြဿနာဘိုးဘန်တစ်ခုတည်းကကင်တွယ်ဖြည့်ရှင်းနိုင်ပါမလားဆိုတာကုရပတ်တင်ပြသွားပါမယ်
။မြန်မာကျပ်ငွေတန်ဖိုးတရိပ်ရိပ်စတက်တာပြီးခဲ့တဲ့ဇွန်လ၄လောက်ကစပါတယ်။ဇွန်လ၁၇ရက်နေ့ကဒေါ်လာဝယ်ဈေး1344ကျပ်၊ရောင်းဈေး1346ကျပ်ဈေးပေါက်ပါတယ်။ဒါဟာရန်ကုန်မှာတကယ်ကိုအယောင်းဝယ်လုပ်တဲ့ငွေလဲကောင်တာတွေရဲ့ဈေးနှုန်းပါ။ဩဂုတ်လ16ရက်နေ့မနေ့ပိုင်းမှာCB Bank ဖွင့်စည်းဒေါ်လာ1523ကနေ1533ကျပ်နှုန်းဖြစ်သွားတာမို့ဒေါ်လာနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ2လကျော်အတွင်း73ရာခိုင်နှုန်းကျော်ကျဆင်းသွားတာတွေ့ရပါတယ်။2လကျော်ကာလအတွင်းကျပ်ငွေတန်ဖိုးဒီလောက်ကျဆင်းနေဆိုတာများတယ်လို့ဆိုနိုင်ပါတယ်။မှတ်တမ်းတွေကိုပြန်ကြည့်ပြီးတွက်ချက်ကြည့်ရင်အဲ့ဒီကာလအတွင်းမြန်မာကျပ်ငွေတန်ဖိုးဟာစင်ကာပူဒေါ်လာနဲ့ဆို9ရာခိုင်နှုန်းယူရိုငွေနဲ့ဆိုရင်600ခိုင်နှုန်း၊ထိုင်းဘတ်ငွေနဲ့ဆို600ခိုင်နှုန်း၊မလေးရှားရင်းဂစ်နဲ့ဆို500ခိုင်နှုန်းကျဆင်းပါတယ်။မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်လာရတဲ့ကိစ္စနဲ့ပတ်သက်လို့ဗဟိုဘဏ်တာဝန်ရှိသူတွေ၊စီးပွားရေးပညာရှင်တွေနဲ့ရှောင်းထန်နယ်လို့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးကပါကမ္ဘာမှာဒေါ်လာငွေကြီးတန်ဖိုးတက်လာတာကြောင့်လို့ထောက်ပြကြပါတယ်။ဒေါ်လာနဲ့နှိုင်းယှဉ်ရင်အခြားနိုင်ငံအတော်များများရဲ့ငွေကြေးတန်ဖိုးတွေကျဆင်းနေတယ်လို့ဆိုကြပါတယ်။ဒီအကြောင်းပြချက်မှန်ပါတယ်။ဒါပေမဲ့လက်တွေ့ဖြစ်နေတာကမြန်မာကျပ်ငွေတန်ဖိုးဟာဒေါ်လာနဲ့နှိုင်းယှဉ်ရင်ပဲကျဆင်းနေတာမဟုတ်ပါဘူး။အခြားသောထိုင်းဘတ်၊စင်ကာပူဒေါ်လာ၊ယူရိုမလေးရှားရင်းဂစ်တွေနဲ့ပါနှိုင်းယှဉ်ရင်ကျဆင်းနေတာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာမှာဒေါ်လာငွေတန်ဖိုးမြင့်တက်လာတာတစ်ခုတည်းကြောင့်မဟုတ်တော့ဘူးဆိုတာပေါ်လွင်လာစေပါတယ်။ဒီအချက်ကိုလည်းဗဟိုဘဏ်တာဝန်ရှိသူတွေရောရှောင်းထန်နယ်လိုစီးပွားရေးအကြံပေးတွေကပါမငင်းကြပါဘူး။ဒီအတွက်ကျပ်ငွေတန်ဖိုးတည်ငြိမ်ရေးသူတို့စူးစမ်းတာတွေ့ရပါတယ
်။မြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့ပတ်သက်ပြီးဗဟိုဘဏ်ကပထမဦးဆုံးကင်တွယ်ဖြည့်ရှင်းတာကနိုင်ငံသားငွေရောင်းဝယ်ခွင့်ရှိတဲ့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ရည်ညွှန်းငွေလဲနှုန်းအထက်အောက်3.8%ခန့်လုံးဂျားကနေပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ချက်ကိုပယ်ဖျက်ပေးလိုက်ခြင်းပါအဓိပ္ပာယ်ကတော့ဘိုဘန်ကအမေရိကန်ဒေါ်လာကျပ်1000အဖြစ်ရည်ညွှန်းသတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ962ကျပ်နဲ့1008ကျပ်အကြားရောင်းဝယ်နိုင်တယ်ဘိုဘန်ကနေရည်ညွှန်းငွေလဲနှုန်း1500ကျပ်သတ်မှတ်ထားရင်ငွေလဲကောင်တာတွေအနေနဲ့ဒေါ်လာ1488ကျပ်နဲ့1512ကျပ်အကြားမှာပဲရောင်းဝယ်ရမယ်ဆိုတဲ့သတ်မှတ်ထားမှုပယ်ဖျက်ပေးလိုက်တဲ့သဘောပါဒီလိုပယ်ဖျက်ပေးလိုက်ရတာကလည်းအကျိုးကြောင်းရှိပါတယ်။ ဘူဘာယင်ညုံငွေလဲနှုန်းတစ်ခုသတ်မှတ်မယ်အဲ့ဒီယင်ညုံအထက်အောက်ခွင့်ပြုဘောင်ထဲကနေရောင်းဝယ်နိုင်မှုပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကိုငွေကြေးလေလံဈေးကွက်ကနေဒေါ်လာဖြစ်စီအခြားနိုင်ငံသားငွေဖြစ်စီကျပ်ငွေဖြစ်စီလူတာကိုရောင်းပေးမယ်လို့ဆိုထားပါတယ်
ဒါပေမဲ့တကယ်လက်တွေ့ဖြစ်ခဲ့တာကဘဟုဘန်ရည်ညွှန်းငွေလဲနှုန်းဟာပြင်ပပေါက်ဈေးအထက်ရောက်နေရင်ပြဿနာမရှိပေမဲ့ပြင်ပငွေလဲနှုန်းအောက်ရောက်နေရင်ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေကဒေါ်လာလို့နိုင်ငံသားငွေကိုရည်ညွှန်းနှုန်းနဲ့ဝယ်ယူလိုကြတာပါပဲတကယ်တမ်းအဲ့ဒီလိုဝယ်ယူလိုတဲ့အခါဘဟုဘန်ကလိုသလောက်ရောင်းမပေးနိုင်တဲ့အတွက်လက်တွေ့မှာအဲ့ဒီစနစ် ပါတော့တယ်။ဒီလိုနည်းနဲ့ရင်းညွှန်းငွေဈေးနှုန်းအဲ့ဒီဈေးနှုန်းအထက်အောက်ရာခိုင်နှုန်းတစ်ခုရဲ့ဘောင်တဲကနေအယောင်းဝယ်လုပ်ဖို့ညွှန်ကြားချက်ဖြတ်သိမ်းလိုက်ရဟန်တူပါတယ်။အဲ့ဒီတက်မှတ်ချက်ပယ်ဖြတ်ပေးလိုက်တဲ့အတွက်ငွေလဲလိုင်စင်ရပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့ဈေးနှုန်းကိုတက်မှတ်ချင်တယ်လို့တက်မှတ်ရောင်းဈေးဝယ်ဈေးခွာချင်တယ်လို့ခွာတရက်ထဲဈေးနှုန်းအပြောင်းလဲဘယ်နှကြိမ်လှုပ်လို့ခွင့်ပြုလိုက်တဲ့သဘောဖြစ်သွားစေပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဗဟိုဘဏ်တက်မှတ်ချက်ပယ်ဖြတ်ပေးပြီးနောက်ရက်တွေဖြစ်တဲ့ဩဂုတ်လ16နဲ့18ရက်တွေမှာနိုင်ငံခြားငွေကြေးဈေးကွက်မတိမငိကမောက်ကမဖြစ်တာမြင်တွေ့ကြရပါတယ်။နောက်ဆက်တွဲဖြစ်လာနိုင်ခြေရှိတာကမြန်မာငွေကြေးတန်ဖိုးမတိမငိဖြစ်လာလေလေလုပ်ငန်းရှင်တွေရောပြည်သူလူထုတည့်ရလုံကပါမြန်မာကျပ်ငွေကိုယုံကြည်မှုပိုနေတဲ့နဲလာပြီးကျပ်ငွေမကင်တော့ပဲဘဏ်ထဲမှာလည်းမထားတော့ပဲဒေါ်လာလိုအခြားနိုင်ငံခြားငွေကြေးတမျိုးမျိုးလိုရွှေလိုတန်ဖိုးခိုင်မာတာတွေကိုဝယ်ယူစုဆောင်းလာကြတော့မယ်အရေးပါပဲဒါမျိုးစစ်အစိုးရလက်ထက်တုန်းကနှစ်ပေါင်းများစွာဖြစ်ပျက်ခဲ့မှုပါတယ်။ဒီအတွက်လက်ရှိ NLD အစိုးရလုပ်ရမယ့်တာဝန်ကစီးပွားရေးသမားတွေနဲ့ပြည်သူတွေမြန်မာကျပ်ငွေကိုယုံကြည်မှုရှိလာအောင်လုပ်ဖို့ပါ။မြန်မာကျပ်ငွေကိုရှိတဲ့ရှိထိုက်တဲ့တန်ဖိုးတစ်ခုမှာတည်ငြိမ်ငြိမ်ရှိနေအယောင်းအဝယ်အလှည့်အပတ်ဖြစ်နေဖို့လိုပါတယ်။လက်ရှိတကဘာလုံးရင်ဆိုင်နေရတဲ့ဒေါ်လာငွေတန်ဖိုးမြင့်တက်သလောက်မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတာမျိုးပြဿနာမရှိပေမယ့်အခြားအကြောင်းတွေကြောင့်တန်ဖိုးအများကြီးကျမသွားအောင်လုပ်ကင်ဖို့လိုပါတယ်။အစိုးရဘတ်ဂျက်လုံငွေရှော့ချဖို့လိုသလိုကုန်သွယ်ရေးမှာလုံငွေအများကြီးပြနေတာကိုလည်းသင့်တော်သလိုထိန်းချောင်းဖို့လိုပါတယ်
။ဘူဘန်ဘက်ကတော့ပုဂ္ဂလိကဘဏ်တွေနဲ့ငွေလဲကောင်တာတွေအနေနဲ့နိုင်ငံခြားငွေလဲလှယ်ရေးလုပ်ငန်းကိုကောင်းကောင်းမွန်မွန်လုပ်လာအောင်နီးနာရှာကြက်မှတ်တာမျိုးငွေကြေးဈေးကစားသူတွေပြည်တွင်းကရောပြည်ပကပါဝင်ရောက်ခြေလှယ်တာမျိုးမလုပ်နိုင်အောင်ကာကွယ်တာမျိုးအရင်ထုတ်ပြန်ထားပြီးဖြစ်တဲ့ပြည်တွင်းဝန်ဆောင်မှုရောင်းဝယ်မှုအားလုံးမှာမြန်မာကျပ်ငွေနဲ့ပဲလှုပ်ကြအောင်ကြက်မှတ်တာလိုမျိုးလုပ်ကင်ဖို့လိုပါတယ်ဘလို့ပဲဖြစ်ဖြစ်လက်ရှိချိန်မြန်မာကျပ်ငွေတန်ဖိုးအလွန်မင်းကျဆင်းနေတာမို့စီးပွားရေးသမားတွေတင်မကပြည်သူတရက်လုံးမှာထိခိုက်နေတာနေပါပြီဒီပြဿနာဘိုးဘန်တစ်ခုတည်းဖြေရှင်းလို့ရတာမျိုးမဟုတ်ပဲအစိုးရတစ်ဖွဲ့လုံးပါဝင်ပူးပေါင်းဖြေရှင်းသင့်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ပါရှင်ကျမတို့ဒီကနေ့တင်းလာနေညပိုင်းထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍတက်တန့်ရောင်းသတင်းလွှာစရာရီကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။အခုဆက်လက်ပြီးတော့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့မတ်ဤတန့်စင်တို့ကတင်ဆက်မှာပါရှင
်။ယူကရိန်းနိုင်ငံအနောက်ပိုင်းကဒန်နိုဘယ်ဒေသမှာဖြစ်ခဲ့တဲ့ပတ်တုံးကစိတ်အလှပြိုင်ပွဲဖြစ်ပါခဲ့ပါတယ်။လူတွေစိတ်အလှကိုပြိုင်ဆိုင်တာမဟုတ်ဘဲနဲ့တရိတ်ဆန်ဖြစ်တဲ့စိတ်ကလေးတွေအလှကိုပြိုင်ဆိုင်တာပါ။စိတ်ကလေးတွေကိုအယောင်ဆုံးအင်ဂျီတွေစကတ်တွေဝတ်ဆင်ထားပေးပြီးတော့ပန်းသရဖူတွေလဲဆွဲတွေလဲဆွဲပေးခဲ့ပါတယ်။ဒီစိတ်ကလေးတွေကတော့စင်ပေါ်မှာလမ်းလျှောက်အလှပြတာမျိုးမဟုတ်ဘဲနဲ့တချို့စိတ်တွေဆိုရင်ပြိုင်ဘက်တွေကောင်းနေဝှေ့တာဂျိုးချင်းချိန်ထားတာတွေပါလှုပ်ဆောင်ခဲ့ပါတယ်။ပေးစိတ်ကဝစင်ထားတာတွေနဲ့လိုက်တယ်လေဆိုတာကိုဆုံးဖြတ်ကြတယ်လို့ပြိတက်တွေရဲ့လက်ခုပ်တန်းပေါ်မူတည်ပြီးတော့ဘသူကအနိုင်ရသူလဲဘသူကတော့ဒုတိယရတယ်လေဆိုတာကိုဆုံးဖြတ်ကြပါတယ်အနိုင်ရရှိသူကိုငွေကြေးစုချင်းတာဖြစ်ပြီးတော့အဲ့ဒီငွေကိုစိတ်ကလေးကိုအစာကျွေးရညမှာတောင်းရမှာလည်းဖြစ်ပါတယ်ရှင
်ဟေးတိုင်ဝမ်ကအသက်63နှစ်အရွယ်ဖွာအိုတူဟာထိုင်တွန်းစီးတီးမြို့မှာလေဒီစီးပြခဲ့ပါတယ်ပါရာဂလိုက်ဒင်းလို့ခေါ်တဲ့လေဒီအပျော်စီးတာကိုWu Ruling ဆိုတဲ့အဖွားကပြီးခဲ့တဲ့ဗုဒ္ဓဘုရားကလှုပ်ပြခဲ့တာပါ Wu ဟာထိုင်ဝမ်မှာအသက်အကြီးဆုံး Lady စီးပြခဲ့တဲ့အဖွားကိုဖြစ်မယ်လို့ဒေတာတွင်မီဒီယာတွေမှာဖော်ပြခဲ့ပြီး Lady ကုမ္ပဏီကလည်းသူတို့ဖောက်တယ်တွေထဲမှာအသက်အကြီးဆုံးပါလို့ပြောခဲ့ပါတယ်ဒါဟာ Wu အတွက်ကတော့ဒုတိယအကြိမ်ဖြစ်ပြီးတော့အသက်တရာပြည့်ရင်လည်းနောက်တစ်ခါထပ်စီးအောင်မယ်လို့အဖွားကပြောပါတယ်ကုမ္ပဏီကလည်းအနီရောင်အန်ပေါင်းအထုပ်လေးကိုပေးပြီးတော့အသက်တရာပြည့်ရင်အခမဲ့ပေးစီမယ်ဆိုပြီးကတိပေးထားပါတယ်
အသက်ဘယ်ရွယ်ဘယ်ရောက်ရောက်ကျန်းမာတန်ဆွမ်းနေသမျှလေဒီအပျော်စီးလို့ရပါတယ်လို့ကုမ္ပဏီပြောရေးဆိုခွင့်ရှိသူကပြောပါတယ်။ထိုင်ဝမ်ကျွန်းရဲ့အရှေ့ပိုင်းဟာတောတောင်ထူထပ်ပြီးမြက်ခင်းကျယ်ကြီးတွေလည်းပေါများတဲ့အတွက်လေဒီစီးဖို့တင့်တော်တာပါခင်ဗျာ။
ပြည်ထောင်နိုင်ငံအနောက်ဘက်ဘွန်ဒေးဒေသကတမိုင်းဝင်ထွန်ဒီဗေပန်းချံမှာတော့ကြီးကန့်6កောင်ကိုအမိုက်កောက်ဖို့လေ့ကျင့်ပေးထားပါတယ်။ဒီငှက်ကလေးတွေကဆေးလိပ်ဒူစာတွေနဲ့အမိုက်တွေကိုកောက်ပြီးတော့ပတ်ဝန်းကျင်တန့်ရှင်းပေးမှာပါ။ကြီးကန့်မျိုးစုံပါဝင်ပြီးတော့လူတွေနဲ့ဆက်သွယ်နိုင်တဲ့အသိဉာဏ်ရှိတဲ့တိရစ္ဆာန်တွေဖြစ်တာကြောင့်အခုလိုလုပ်လို့ရတာပါလို့နီကိုလတ်စ်ဒေဗီလီကပြောပါတယ်။တဘာဝပတ်ဝန်းကျင်ကိုတဘာဝနီးနဲ့ပြန်လည်တန့်ရှင်းပေးတာလို့လည်းသူကပြောပါတယ်။ပန်းချံနေရအနက်မှာပုံးလေးတွေကိုထောင်ထားပေးပြီးတော့အဲ့ဒီပုံးတွေကိုအမိုက်ထက်လိုက်တာနဲ့ငှက်တွေစားတက်တဲ့အစားအစာလေးတွေအနည်းငယ်ကိုပြန်ထုတ်ပေးမှလည်းဖြစ်ပါရဲ့ရှင
်။ရှင်နေနိုင်ငံပါရီမြို့မှာရဲတင်းလွန်းနဲ့ရှင်ငယ်စွန့်နဲ့အင်တာစမ်းတက်မှုတစ်ခုလုပ်နေပါတယ်။လူသားလူလာများတဲ့လမ်းဘေးမှာအကာအရံမပါဘဲအမျိုးသားတွေတေးပေါက်ဖို့ပုံးအနီရောင်လေးတွေကိုစိမ့်မြက်ဘက်ကိုမျက်နှာမူပြီးခြားထားပေးတာဖြစ်ပါတယ်။ပါရီမျိုးတော်မှာဆိုရင်ပုံမှန်ဆိုသလိုပဲအမျိုးသားတချို့ကလမ်းပေါ်မှာတေးပေါက်သွားကြတာကြောင့်ပုံးအနီရောင်လေးတွေကလမ်းဘေးတေးပေါက်တဲ့အချင်းနဲ့အနံ့ဆိုးတွေကိုယောပားစေမှာပါအဲ့ဒီပုံးအပေါ်ဘက်မှာတစ်ပင်ကလေးတွေစိုက်ထားသလိုရေမသုံးဘဲကောက်ရိုးတွေခင်းပေးထားတာကြောင့်အလွယ်တကူလဲလှယ်ပေးလို့ရပါတယ်ဒီပုံးအနီလေးတွေဟာကားနဲ့သိမ်းဆီးဖို့လွယ်ကူရမှာဖြစ်သလိုကောက်ရိုးတွေကိုလည်းသုံးဘက်တစ်ခါလဲလှယ်ပေးတာဖြစ်ပါတယ်ပါရီမျိုးတော်စီပင်ကတော့ဒီပုံးတွေကိုအနားမှာနေထိုင်သူတွေရဲ့တောင်းဆိုမှုကြောင့်စမ်းသပ်ဖန်တီးခဲ့တာလို့ပြောပါတယ်ဖယ်တာဇီကုမ္ပဏီကစမ်းသပ်လှုပ်ဆောင်တာဖြစ်ပြီးပါရီမြို့တော်မှာတော့နေရာ3ခုချထားပေးတာပါအဝေးပန်းအခန်းရဆုံးနေရာကတော့နော်တာဒိန်ဘုရားကျောင်းနားမှာရှိတဲ့အနီအောင်ပုံးလေးဖြစ်ပါတယ်ခင်ဗျာ
အခုနောက်ဆင်ခဲ့ကြရတဲ့ထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တင်းငွနေနေတိုင်းထုတ်လွှင့်နေတဲ့ TV မဂ္ဂဇင်းအစီအစဉ်မှလည်းကြည့်ရှုအားပေးနိုင်ကြပါရရှင်။ VOE မြန်မာပိုင်းတင်းလာနေနနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်။ခုတော့သတင်းအချင်းချုပ်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အာဖဂန်ဆိုနဲ့တာလီဘန်တို့ကြားတိုက်ရိုက်ညှိနှိုင်းဆွေးနွေးမှုတွေကိုအမေရိကန်ကအကူအညီပံ့ပိုးပေးပြီးအဆင်ပြေအောင်ဆောင်ရွက်ပေးဖို့နဲ့ကိုရိုင်းပါဝင်ဖို့အဆင်သင့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အာဖဂန်သမ္မတအာရှရက်ဂါနီကအပြစ်ခတ်ရစေးသဘောတူညီချက်အသစ်အတွက်အသေးစိတ်ကိုကြေညာတဲ့နေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းကသမရဂန်နီက၃လကြာတစ်ဖက်သက်အပြစ်ရရေးကိုအကန့်အသတ်နဲ့လုပ်မယ်လို့ကြေညာခဲ့တာဖြစ်ပြီးဒီကြေညာချက်အတွက်တာလီဘန်တွေဘက်ကတုံ့ပြန်တာတော့မရှိသေးပါဘူး။အင်ဒိုနီးရှားနိုင်ငံလမ်ဘောက်ကျွန်းမှာတနင်္လာနေ့က6.9ပြင်းရရှိတဲ့ငရင်တစ်ခုထပ်လှုပ်ပါတယ်။ဒီမတိုင်ခင်က6.3ပြင်းရငရင်လှုပ်ပြီးနိုင်ပိုင်းတွင်မှာပဲနောက်ထပ်ငရင်လှုပ်တာလို့အမေရိကန်ဘူမိတိုင်းတာရေးဌာနကပြောပါတယ်။ဒီတနင်္လာနေ့လှုပ်ထက်တဲ့ခက်ငရင်ကြောင့်ထိခိုက်ပျက်စီးဆုံးရှုံးတဲ့သတင်းတွေတော့မရသေးပါဘူး။အိန္ဒိယနိုင်ငံတောင်ပိုင်းကယ်ရလာပြည်နယ်မှာရေကြီးမှုကြောင့်သေဆုံးရသူ350ကျော်သွားပြီဖြစ်ပြီးထောင်နဲ့ချီတဲ့ကယ်ဆယ်လုပ်သားတွေကတော့တနင်္ဂနွေနေ့မှာလည်းအသက်ရှင်ကျန်ရသူတွေကိုဆက်လက်ရှာဖွေနေကြပါတယ်။အိုးမဲ့အိမ်မဲ့ဖြစ်ကုန်တဲ့လူပေါင်း8000ကျော်ရှိပြီးအခုကမှသူတို့ဟာပြည်နယ်တလောကယ်ဆယ်စခန်းတွေမှာနေရပြီးရေဘေးနဲ့အတူတွဲတွေ့ရလျက်ရှိတဲ့ရောဂါတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစင်ကာပူဝန်ကြီးချုပ်လီဆန်ဟွန်ရဲ့ဖိတ်ကြားချက်နဲ့လေးရကြာအလို့သဘောချစ်ကြည်ခီးစဉ်ဖြင့်တနင်္ဂနွေနေ့မှာစင်ကာပူနိုင်ငံကိုရောက်နေပါပြီ။ဂျွန်ဆန်းစုကြည်ကအင်ကာနေမှာမြန်မာဒီမိုကရေစီအတွင်ကူးပြောင်းရေးစိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့မူဝါဒရေးရာမင်းကွန်းပြောကြားမှာပ
ါကျေးဇူးပါရှင်ဒေါက်ခင်မြတ်သက်ကတင်အချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်ရှင်တနင်္လာနေ့နေ့ကင် VOE မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.